Welcome to the Voice of America in Burmese.
VNA ကင်းဝေးတဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဧပြီလ23ရက်တကြံကြိုနေ့ဗဟုသုတနေ့မနက်ခင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတင်ဆက်တဲ့အခါမှာတော့ယူကရိန်းအရေးအပြင်မြန်မာနဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြောကြားချက်တွေကိုလည်းနားဆင်ရမှာဖြစ်သလိုအင်ဒိုနီးရှားနိုင်ငံမှာလေရင်ကျန်းဖက်မှုနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုအတည်ပြုတဲ့အကြောင်းတွေကိုတင်ဆက်သွားမှာပါ။အဲဒီနောက်မှာတော့သတင်းပိပုတ်ချက်တစ်ပုဒ်ကိုတင်ဆက်တဲ့အခါကြားရမှာက
မမေရ17ရက်နေ့ရချိုးတာခင်ဗျာပြီးတော့ဆိုဒီနေ့ရောဆက်ချိုးပြီးတယ်ခင်ဗျာအဲလောင်နေရတော့ဆိုကျွန်တော်တို့တဝက်ချိုးလောက်တော့ရှိမှာဗျာ50တော်တော့ရှိတာဟိုမှာအခုဒီနေ့၅လုံးဆက်ချိုးတော့ဟာလဲဆိုတဝက်ချိုးလောက်ရောက်မှာခင်ဗျာ
မကွေးတိုင်းအတွင်းမှာဘယ်ဒေသဘယ်ရွာတွေကိုစစ်တပ်ကနေပြီးတော့မီးရှို့တာတွေလုပ်နေတယ်လဲဆိုတော့သတင်းပေးပို့ချက်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ဒီအနာပိုင်တွေကနေပြီးတော့ကျင်းပဟုတ်ပြင်ဆင်နေတဲ့တကြံပွဲတွေနဲ့ပတ်သက်လို့တကြွလှူရှားသူတွေရဲ့အမြင်တွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်နောက်ပိုင်းမှာအပတ်စဉ်ခန္ဓာတွေကိုနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ရုရှားရဲ့မြင့်မြတ်တဲ့ရီမန်းချက်တွေလို့တုံ့နှုံပြီးဒီရီမန်းချက်တွေပြည့်မီတဲ့အထိယူကရိန်းနိုင်ငံအပေါ်ရုရှားဘက်ကအပြင်းထန်ဆက်လက်တိုက်ခိုက်သွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်ကာနေမှာအခိုင်အမာပြောပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေဟာလည်းအမေရိကန်နဲ့မဟာမိတ်တွေထံတံပြန်တက်ရောက်မှာဖြစ်တယ်လို့လည်းရုရှားသမ္မတကအခိုင်အမာပြောပါတယ်။ရုရှားတပ်ဖွဲ့တွင်ဆုံးရှုံးမှုကြီးကြောင်းဝန်ခံထားပေမဲ့လို့လဲယူကရိန်းအပေါ်ရုရှားထိုးစစ်ဟာအစီအစဉ်အတိုင်းဆောင်ရွက်နေတယ်လို့သမ္မတပူတင်ကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးသတင်းတစ်ပတ်ကျော်အတွင်းပထမဆုံးမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ရုရှား Far East ဒေသကဘော့စတန်နီအကတစခန်းကိုတွားရောက်တဲ့ခီးစဉ်အတွင်းရုရှားသမ္မတကအခုလိုပြောတာဖြစ်ပါတယ်။ရီမန်သတ်မှတ်ချက်ချမှတ်ထားတဲ့အတိုင်းအပြည့်အဝပီစီပြည့်မီတဲ့အထိစစ်စင်ရေးကိုဆက်လုပ်မှာဖြစ်တယ်လို့သမ္မတပူတင်ကပြောပြီးမဲ့သူ့ရဲ့ရီမန်ချက်ပန်းတိုင်ကဘာတွေလဲဆိုတာကိုတော့မပြောပါဘူး။ပြီးခဲ့တဲ့သတင်းဖတ်ကုန်ပိုင်းကယူကရိန်းကိုသွားရောက်ခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်နဲ့အမေရိကန်သမ္မတဂျိုးဘိုက်တင်တို့ခီးစင်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပြီးတဲ့နောက်မှာရုရှားသမ္မတပူတင်ရဲ့ယူကရိန်းစစ်ပွဲအရေးပြောဆိုချက်ထွက်လာတာပါ။ယူကရိန်းနိုင်ငံရှာနိုဗယ်နျူကလ িয়ার ဓာတ်အပိဆက်ရုံအနီးကအန်ဒီယယ်ရှိတဲ့ပစ္စည်းတွေကိုရုရှားတို့ခိုးယူသွားတာကိုရည်ညွှန်းနေတဲ့အသစ်ထွက်ပေါ်လာတဲ့ဓာတ်ပုံတွေကြောင့်ယူကရိန်းကပစ္စည်းတွေကိုရုရှားတို့ခိုးယူလူရည်နေမှုအတိုင်းတာကပိုပြီးထင်ရှားပေါ်လွင်လာပါတယ်။ဒါ့အပြင်ခိုးယူလာတဲ့ပစ္စည်းတွေကိုရုရှားစစ်သားတွေကအိမ်ကိုစားရက်ကနေပို့နေတဲ့ဘယ်လာရုစ်နိုင်ငံကရတဲ့နောက်ထပ်ဓာတ်ပုံကြောင့်လည်းတက်တေကပိုပြီးခိုက်မာပါတယ်။စနေတကြမကင်တွေ့ရင်အန်ဒီအရှိနိုင်တဲ့ရေဒီယိုတက်တီကြွပစ္စည်းတွေကိုရုရှားတပ်ဖွဲ့တွေခိုးယူနေကြတာလို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုတဲ့နျူကလ িয়ার ဓာတ်ခွဲကန်ဓာတ်ပုံတွေကို VOA ကတီးတန့်ရရှိထားပါတယ်။အရင်ကထုတ်ပြန်မထားတဲ့ဓာတ်ပုံတွေထဲမှာတွေ့ရတဲ့နျူကလ িয়ার ဓာတ်ခွဲကန်ကတော့ရှာနိုဗယ်မြို့မှာရှိပါတယ်။ကမ္ဘာမှာအဆိုးရွားဆုံးနျူကလ িয়ার မတော်တဆမှုဖြစ်စေခဲ့တဲ့1986ခုနှစ်ပောက်ကွဲမှုကြီးဖြစ်ခဲ့ပြီးအခုမလဲပတ်တော်တဲ့နျူကလ িয়ার ဓာတ်ပိဆက်ရုံအနီးတစ်ဝိုက်တပ်မတ်စုံကိုစီမံခန့်ခွဲတဲ့အစိုးရဌာနတစ်ခုရုံးဆိုင်ရာအဆောင်လည်းဖြစ်ပါတယ်။ဌာနရဲ့ညွှန်ကြားရေးမှူးကဓာတ်ခွဲကန်ဓာတ်ပုံတွေကို VOA ကိုပေးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလို့သမားရေးရာဌာနက2021ခုနှစ်အတွက်နိုင်ငံအလိုက်လူခွေရေးဆိုင်ရာအစီရင်ခံစာကိုဧပြီလ12ရက်နေ့ကထုတ်ပြန်လာမှာမြန်မာနိုင်ငံတွင်းဆိုးရွားလှတဲ့လူခွေရေးချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်။ရက်ဆက်ချမ်းကျုံမှုဆိုင်ရာတက်တွေတွေကိုကောက်ယူစူးစမ်းသုံးသပ်ပြီးဒီအချက်လက်တွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေရရှိနိုင်အောင်ဆောင်ရွက်ကြောင်းအမေရိကန်နိုင်ငံခြားဝန်ကြီးအန်တိုနီဘလင်ကင်ကအစီရင်ခံစာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာအင်္ဂါနေ့ကပြောဆိုသွားပါတယ်။
That provided a basis for my determination last month that Burma's military committed genocide and crimes against humanity against Rohingya.
လူခွင့်ရေးအဖွဲ့တွေအပါအဝင်လွတ်လပ်ပြီးတမတ်တမတ်ချတဲ့အရင်းမြစ်တွေရဲ့အစီအခံချက်တွေကျွန်တော်တို့ကိုယ်ပိုင်အချက်လက်ရှာဖွေမှုတွေပါဝင်တဲ့ဌာနရဲ့တိကျတဲ့မှတ်တမ်းပြုစုမှုဖြစ်ကြောင်းပြီးခဲ့တဲ့လအတွင်းမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်အပေါ်ဆန့်ကျင်ချုပ်လွန်တဲ့ယာစွန့်မှုကျူးလွန်ကြောင်းသူ့ရဲ့ဆုံးဖြတ်ချက်အတွက်လည်းဒီမှတ်တမ်းပြုစုမှုကအခြေခံတစ်ခုဖြစ်ခဲ့ကြောင်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရက်သားတွေအကျဉ်းသားတွေနဲ့တခြားသူတွေကိုအာဏာသုံးပြီးတရားဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုဆိုင်ရာအစီရင်ခံချက်တွေအများအပြားရှိကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးခဲ့ရသူများအထောက်ထားတွေနဲ့တကွအစီရင်ခံစာမှာဖော်ပြထားပါတယ်တချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေဒါမှမဟုတ်လည်းအဖွဲ့ဝင်တွေဟာလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းကိုလည်းအထောက်အထားတွေနဲ့အတူအမေရိကန်နိုင်ငံခြားရေးဌာနအစီရင်ခံစာကဖော်ပြထားပါတယ်ရှင်အမေရိကန်လေယာဉ်တင်သင်္ဘောကြီးတစ်စီးဟာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့တောင်ကိုရီးယားကံယူထံအနည်းကိုရောက်ရှိနေပါပြီမြောက်ကိုရီးယားဘက်ကမကြသေးခင်ကတာဝတ်ပြည့်ဒုံချီဆန့်တက်ပြီးနောက်ပိုင်းအမေရိကန်ရဲ့စစ်အင်အားတောင့်တင်းမှုကိုပြတ်တာတာလည်းဖြစ်ပါတယ် USS Abraham Lincoln လေယာဉ်တင်သင်္ဘောကြီးနဲ့တိုက်ခိုက်ရေးအုပ်စုဟာတောင်ကိုရီးယားနိုင်ငံအရှေ့တောင်ပိုင်းမြို့ဦးဆန်းရဲ့အရှေ့ဘက်ကိုဆက်ရောက်နေတာဖြစ်ပြီး3ရက်ကနေ5ရက်လောက်ထိနေမဲ့ပုံရကြောင်းတောင်ကိုရီးယားယုံဟပ်သတင်းအေဂျင်စီကအင်ကာနီမှာဖော်ပြပါတယ်
VOA American အသံမနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာသတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်နယူးယောက်မြေအောင်ရထားပူရာယုံမှာအင်ကာနေမနေ့ပိုင်းကလူ16ဦးဒဏ်ရာရရှိစေခဲ့တဲ့ပြစ်ခတ်မှုကျူးလွန်ခဲ့သူကိုညနေပိုင်းအထိဖမ်းဆီးမိခြင်းမရှိသေးဘဲအန်ဒီယားရှိနေစေဖြစ်တယ်လို့နယူးယောက်မြို့တော်အုပ်ချုပ်ရေးမှူးကက်သီဟိုကိုကပြောပါတယ်လူတိုင်းကိုနုံနုံကြားကြားနဲ့သတိရှိကြဖို့တိုက်တွန်းထားပါတယ်ဒါဟာဆက်လက်ဖြစ်ပွားနေစေပြစ်ခတ်မှုဖြစ်ပါတယ်လို့အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်မနေ့၈နာရီခွဲလောက်မှာနယူးယောက်36လမ်းဘူရာယုံမှာမြောက်ယထားဆိုင်လာချိန်မှာအစိမ်းရောင်အလုံသမားဝတ်စုံကိုဝတ်ဆင်ထားပြီးဓာတ်ငွေကမျက်နှာဖုံးတက်ထားတဲ့အမျိုးသားတဦးကယထားတွဲအတွင်းမိโกဘုံဖောက်ခွဲခဲ့ပြီးနောက်တနတ်နဲ့ပြစ်ခတ်ခဲ့တာဖြစ်ပါတယ်တနတ်ထိမှန်ပြီးဒဏ်ရာရရှိသူ10ဦးရှိခဲ့ပါတယ်အဲ့ဒီအထက်က5ဦးကအပြင်းထန်ဒဏ်ရာရခဲ့ပြီးစိုးရင်ရတဲ့အခြေအနေဖြစ်တယ်လို့ရဲကပြောပါတယ်ဒါပေမဲ့သူတို့ရဲ့အခြေအနေကတော့တည်ငြိမ်မှုရှိနေတယ်လို့လည်းဆိုပါတယ်ပါကြောင့်အခုလိုပြစ်ခတ်တိုက်ခိုက်ခဲ့တဲ့ဆိုတဲ့အကြောင်းအရင်းကိုတော့မသိရသေးပါဘူးလောလောဆယ်အချိန်ထိတော့ဒီအမှုကိစ္စကိုအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုလို့အမှုဖွင့်စုံစမ်းတာလုပ်မထားသေးပါဘူးအမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့မတ်လအတွင်းကကုန်စည်နှုန်းတွေ 8.5 ခန့်နှုန်းအထိမြင့်တက်ခဲ့ပြီးနှစ်ပေါင်း40ကျော်ကာလမှာတစ်နှစ်အတွင်းအများဆုံးမြင့်တက်တဲ့နှုန်းဖြစ်တယ်လို့အင်္ဂါနေ့တုန်းကအမေရိကန်အစိုးရကထုတ်ပြန်ကြေညာပါတယ်အဓိကအားဖြင့်လောင်စာစီအိုးအိမ်နဲ့စားတောက်ကုန်ပစ္စည်းဈေးနှုန်းတွေမြင့်တက်ခဲ့တာဖြစ်တယ်လို့အလုံသမားဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ24ရက်နေ့ကရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့နောက်လောင်စာစီဈေးနှုန်းတွေတက်ခဲ့ပြီးစားတောက်ကုန်ပစ္စည်းတွေအပါအဝင်ကမ္ဘာကုန်စည်စီးဆင်းမှုကိုပါထိခိုက်ခဲ့ပါတယ်။လောင်စာဈေးနှုန်းတွေတက်တဲ့အတွက်သေယူပို့ဆောင်စရိတ်တွေတက်ပြီးကုန်စည်နှုန်းတွေလည်းတက်လာခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရရဲ့ထုတ်ပြန်ချက်ထဲမှာကုန်စည်နှုန်းတွေပြန်လဲကျဆင်းနိုင်တယ်ဆိုတဲ့အရေးလက္ခဏာတွေဖော်ပြထားခြင်းမရှိပါဘူးဗြိတိရှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့ဗန်နာယေးဝန်ကြီးတို့ကိုကိုဗစ်ကာလကန့်သတ်ချက်တွေချိုးဖောက်ပြီးလူစုဝေးခဲ့တဲ့ပါတီပွဲတက်ရောက်ခဲ့တာကြောင့်ဒဏ်ငွေပေးဆောင်ဖို့ပြစ်ဒဏ်ချမှတ်ခံရကြောင်းဗြိတိန်အစိုးရကအင်္ဂါနေ့ကထုတ်ပေါ်ပြောဆိုပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကတော့ဒီပွဲတွေကိုအလုံးနဲ့ပတ်သက်တယ်ထင်လို့သွားခဲ့မိတာလို့ပြောဆိုပါတယ်
Let me say immediately that I've paid the fine and I once again offer a full apology.
And in a ရထာနာကနေဒဏ်ငွေဆောင်ဖို့နိုတစ်စာကိုရခဲ့ပါတယ်ကျွန်တော်ဒဏ်ငွေပေးဆောင်မှာဖြစ်တယ်လို့ကျွန်တော်အပြည့်အဝတောင်းပန်အပ်ပါတယ်လို့ ဝင်ကြီးချုပ်ဘော်ရစ်ဂျော့စင်ကပြောဆိုသွားတာပါနံပါတ်30ဒေါင်းနင်းလန်ဝင်ကြီးချုပ်ယုံနဲ့ဝင်ကြီးများယုံတွေမှာလူစုလူဝေးလှုပ်ခဲတဲ့အတွေ့ဝင်ကြီးချုပ်ဘော်ရစ်ဂျွန်ဆင်နဲ့ဗန်ဒါရေးဝင်ကြီးတို့ဒဏ်ငွေပေးဆောင်ရတာဖြစ်ပါတယ်သူတို့ကိုလူစုလူဝေးလှုပ်ခဲတဲ့ပါတီပွဲပေါင်း12ခုအတွေ့စစ်ဆေးမှုတွေပြုလုပ်နေပါတယ်2020ခုနှစ်နဲ့2021ခုနှစ်တွေအတွင်းကိုဗစ်ရောဂါထိန်းချုပ်ရေးအတွက်ကန့်သတ်မှုတွေပြဋ္ဌာန်းထားချိန်မှာအခုလိုလူစုခဲ့တဲ့အတွက်ပြစ်ဒဏ်ချမှတ်ခံရတာပါဒီလူစုလူဝေးလုပ်တဲ့ပါတီပွဲတွေကိုတက်ရောက်ခဲ့တဲ့အခြားဝင်ကြီးတွေနဲ့အစိုးရဝန်ထမ်း50ကျော်လဲပြစ်ဒဏ်ပေးခံရမယ်လို့ရဲတပ်ဖွဲ့ကပြောပါတယ်အတိုက်ခံနိုင်ငံရေးအင်အားစုတွေကတော့ဒီကိစ္စအတွက်ဝင်ကြီးချုပ်နှုတ်ထွက်ဖေးဖို့တောင်းဆိုကြပါတယ်အင်ဒိုနီးရှားမှာနှစ်ပေါင်းအတော်ကြာကြိုးပမ်းခဲ့ပြီးနောက်လိမ်မှုဆိုင်ရာအကြမ်းဖက်မှုတွေကိုအရေးယူနိုင်မဲ့ဥပဒေမူကြမ်းတစ်ရက်ကိုအင်္ဂါနေ့တုန်းကလွှတ်တော်မှအတည်ပြုနိုင်ခဲ့ပါတယ်။အင်ဒိုနီးရှားမှာလိမ်အပေါ်အခြေခံတဲ့အကြမ်းဖက်မှုနဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအတွက်တရားဥပဒေအရအရေးယူနိုင်မဲ့နည်းလမ်းတွေနှဲပါနေတာကြောင့်အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကနှစ်အတော်ကြာကြာဝေဖန်ပြောဆိုခဲ့ကြပါတယ်။အင်ဒိုနီးရှားမှာလိမ်မှုဆိုင်ရာမတော်မတရားပြုမှုကိုပုဂ္ဂိုလ်ရေးကိစ္စလို့မြင်ကြပြီးအရေးယူဖို့တိုင်တန်းတာမျိုးကိုအားမပေးကြပါဘူး။လိမ်မှုဆိုင်ရာအကြမ်းဖက်မှုအလုံးကိုကာကွယ်ဖို့နဲ့လိမ်မှုဆိုင်ရာအကြမ်းဖက်ခံရသူတွေကိုပြုစုဆောင်ရှောက်ဖို့အကာအကွယ်ပေးဖို့ပြန်လည်ထူထောင်ပေးဖို့အတွက်ဒီဥပဒေကိုပြဋ္ဌာန်းခဲ့တာဖြစ်တယ်လို့အမျိုးသမီးစွမ်းအားမြင့်တင်ရေးနဲ့ကလေးသူငယ်ဆောင်ရှောက်ရေးဝန်ကြီးဘင်တကန်ပူစပါယိုဂါကပြောဆိုခဲ့ပါတယ်။ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေကလက်ရှိလက်ထပ်ထားသူနှစ်ဦးအကြမ်းမှာဖြစ်စေလက်ထပ်မထားသူအကြမ်းမှာဖြစ်စေလိမ်မှုဆိုင်ရာမတော်ပတရားကျူးလွန်မှုကအမြင့်ဆုံးထောင်ဒဏ်12နှစ်အထိအပြစ်ပေးနိုင်မှာဖြစ်ပါတယ်။ကလင်းငယ်တွေအပါအဝင်အတင်းအဓမ္မလက်ထပ်ထိန်းများစီခြင်းစတဲ့အမှုတွေကိုကျူးလွန်ခဲ့ရင်အမြင့်ဆုံးထောင်ဒဏ်6နှစ်အထိအပြစ်ပေးရေးယူနိုင်မှာဖြစ်ပါတယ
်။ပူရုနေမနဲ့ခင်ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးစက်တိုက်တင်ဆက်ချင်ပါတယ်မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းမှာစစ်ကောင်စီကနေမြေရှင်းလင်းတာတွေဆက်လုပ်နေပါတယ်ဧပြီလ12ရက်အင်္ဂါနေ့ကနေမြေရှင်းလင်းမှုအတွင်းဘိုးမယ်ရွာကနေအိမ်40ထက်မနည်းကိုမီးရှို့ခံခဲ့ရပါတယ်။ပေါင်းမြို့နယ်တောင်ပိုင်းကကြေးရွာအတော်များများဒီရက်ပိုင်းအတွင်းမှာမီးရှို့ခံနေရတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။မကွေးတိုင်းဒေသကြီးပေါင်းမြို့နယ်တောင်ပိုင်းမှာဧပြီ9ရက်ကစလို့စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးတွေလုပ်နေတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဧပြီလ17ရက်ကစပြီးစနေနေ့နေ့အထိအင်ဂျီ90နီးပါးရှိတဲ့ဘိုးမယ်ရွာကိုစစ်ကောင်စီကဝင်ရောက်မီးရှို့သွားတဲ့အတွက်နေအိမ်ထပ်ဝက်လောက်မီးလောင်ဆုံးရှုံးသွားတယ်လို့ဒေသခံတို့ကပြောပါတယ်
။မနေ့က17ရက်နေ့ကရှို့တာခင်ဗျ။ပြီးတော့ဆိုဒီနေ့ရောဆက်ရှို့ပြီးတယ်ခင်ဗျ။အဲလောင်နေကြီးတော့ဆိုကျွန်တော်တို့တဝက်ရှို့လောက်တော့ရှိမှာဗျ။90တော်တော်ရှိတာဟိုမှာအခုဒီနေ့၅လုံးထပ်ရှို့တော့ဟာနဲ့တဝက်ရှို့လောက်ရောက်မှာခင်ဗျ။ဟုတ်ကဲ့ကျွန်တော်မနေ့ကမနေ့ကလေးကဒီကတို့ကမြောက်ကရောတောင်ဝရောဒီလိုတွေညအကြောင်းကညဝန်တာဆိုတော့ကျွန်တော်တို့မှဂျမ်းညမှာဆိုလို့ကျွန်တော်တို့ကတော့ထွက်ပြီးတော့တာဗော။အဲကားလေးပါဆိုကားလေးတော့အောင်ဆိုပြီးတော့မှထွက်မောင်းမောင်းပြေးလာခဲ့တာ။အချင်းရကျွန်တော်တို့မသိရသေးဘူးခင်ဗျပြန်လို့အချင်းမပြေးသေးဘူးခင်ဗျကျွန်တော်တို့ဆက်ကြောင်းကကျွန်တော်တို့ရွာပေါ်မနာလမ်းဒီမှာပဲရှိရရှိကြသေးတယ်ရရွာတော့ကျွန်တော်တို့မှကတ်လို့မရဘူးခင်ဗ
ျဧပြီလ12ရက်မှာဘိုးမယ်ရွာအပြင်တဇူးကျေးရွာကနေအိမ်တွေကိုလည်းစစ်ကောင်စီကမီးရှို့သွားပေမဲ့ပျက်စီးဆုံးရှုံးမှုမသိရသေးဘူးလို့လည်းပြောပါတယ်ဧပြီလ17ညပိုင်းလောက်မှာကြောက်ဦးရွာနားမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားပြီးနောက်ကြောက်ဦးရွာကိုမီးရှို့သွားတယ်လို့ဒေသခံတူကအခုလိုပြောပြပါတယ
်ဒီကြောက်ဦးရွာတဲ့ရေချောက်တဲ့ကျားမှာတိုက်ပွဲဖြစ်ကြတာကျောင်းရွာကျောင်းရွာကိုမီးရှို့ရဘာလုံးကျွတ်လောင်တော့ကျောင်းရွာဖုံးကျောင်းရွာနေအင်းကရွာလုံးကျွတ်လို့ပဲတည်ရတာအင်းကြီးကြတာမရေရသေးဘူးအနားကလည်းမခိုင်ဘူးအဲ့ဒီဟိုကလေးကစစ်သားတွေကအဲ့ဒီကျောင်းရွာမှာပဲစခန်းထိုင်နေတာလို့ဒေသကမြတ်အနားမှာအဲ့ဒီစသားတွေရှိတော့ရွာနားမခိုင်ဘူးလေဘောအဲ့လိုမျိုးရှောင်းခွာနေကြတာတတိယရှောင်းဖြစ်ကြတာ
စိတ်ဖြူမျိုးနယ်အပိုင်းရှားလာကျေးရွာနဲ့ပေါင်းမျိုးနယ်တဲကတောင်ကျိုးဘိုးမယ်အင်းငယ်တောင်ကျေးရွာတွေကိုစစ်ကောင်စီတပ်တွေကဧပြီလ17ရက်မှာမီးရှို့သွားတဲ့အတွက်နေအိမ်ယာနဲ့ချီမီးလောင်ခဲ့ပါတယ်။ဒါ့အပြင်စိတ်ဖြူမျိုးနဲ့ရှားလက်ကျေးရွာကနေတောင်ချိုကျေးရွာကိုစစ်ကြောင်းချီသွားစဉ်တောရဲကတဲအိမ်၅လုံးကိုလည်းမီးရှို့သွားတဲ့အတွက်မျက်စိကွယ်နေတဲ့အသက်80ကျော်အဖွားတဦးတဲအိမ်တွေနဲ့အတူမီးလောင်သိမ်းဆုံးသွားတာမှာအကျဉ်းချံတွေကိုဧပြီလ17ရက်မှာတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီလက်နက်ထုတ်အရာမှာအသုံးပြုတဲ့ပစ္စည်းတွေတင်ဆောင်လာတဲ့ကားသုံးစီးကိုမုံရွာပသိမ်လမ်းပေါ်မှာ ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဧပြီလ6ရက်ကတိုင်းယူလိုက်ပြီးနောက်နေ့မှာပဲစစ်ကောင်စီကပေါင်းမြုံနယ်တောင်ပိုင်းကိုတရားဝင်တရားထွက်ရှင်းလင်းနေတာဖြစ်ပါတယ်။တိမ်းဆီးထားတဲ့ကားနှစီးကိုတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဖျက်ဆီးလိုက်ပြီးကြံတစည်းကိုတော့စစ်ကောင်စီကပြန်လည်ယူဆောင်သွားတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။ပေါင်းမြုံနယ်တောင်ပိုင်းမှာဧပြီလ17ရက်နဲ့12ရက်နှစ်ရက်အတွင်းစစ်ကောင်စီကနယ်မြေရှင်းလင်းမိရှို့တဲ့ရွာပေါင်း6ရွာရှိနေပါပြီ။အခုလိုနယ်မြေရှင်းလင်းမှုတွေတိုက်ပွဲတွေနဲ့ကြေးရွာတွေမိလောင်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။ပေါင်းမြို့နယ်တမားတော်ကြေးရွာအနောက်ဖက်ရေနံနဲ့တဘာဝတန်းဝေလုပ်ငန်းကိုရေမောင်းနှင်ပို့ပေးတဲ့ပန့်စက်ရုံကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဖောက်ခွဲဖျက်ဆီးတယ်ဆိုတော့ကိုတော့သတင်းထုတ်ပြန်ထားပါရယ်ခင်ဗျာ
။မကွေးတိုင်းပေါင်းမြို့နယ်အတွင်းမှာစစ်တပ်ကနေပြီးတော့ကြေးရွာနေအိမ်တွေကိုမိရှို့ဖျက်ဆီးနေတဲ့အကြောင်းကိုရဲမွန်ပြောပြခဲ့တာပါခင်ဗျာ။ဒီ2022တကြံနဲ့ပတ်သက်ပြီးတော့သတင်းပေးပို့ချက်တင်ပြချက်ဒီမတန်းခင်မှာပေါ့လေဒီ Holocaust နဲ့ပတ်သက်တဲ့ပြတိုက်ကိုနဲ့ပတ်သက်တဲ့အကြောင်းကိုနောက်ပိုင်းမှာတင်ဆက်ဖို့ရှိပါတယ်။2022တကြံပွဲတော်အတွက်တချို့နေရာတွေမှာတကြံပွဲတွေဆလုပ်နေပါပြီ။အာဏာသိမ်းထားတဲ့စစ်ကောင်စီကိုဆန့်ကျင်တဲ့အနေနဲ့ရောဥယျာဉ်ပြည့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေကိုစာနာတဲ့အတွက်ပါတကြံပွဲတွေမှာပါဝင်ဆင်နွှဲခြင်းမလုပ်ကြဖို့စည်းရုံးလှုပ်ဆောင်မှုတွေလည်းရှိနေတာပါ။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုဇော်မူကျော်ကပြောပြမှာဖြစ်ပါတယ်
။2022ခုနှစ်တကြံကိုပြန်လည်စီစီကားကားကျင်းပနိုင်အောင်စစ်ကောင်စီကပြင်ဆင်ထားပါတယ်။ရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြို့တွေမှာတကြံမန်တပ်တွေဆောက်လုပ်ထားပါတယ်။ရန်ကုန်မြို့ကတချို့နေရာတွေမှာလည်းတကြံမန်တပ်တွေထိုးပြီးရေကစားချဖို့ဆိုင်းပြင်းနေကြပါတယ်။ဒါပေမဲ့ပြည်သူအများစုကတော့စစ်အာဏာသိမ်းထားချိန်ဖြစ်တယ်လို့လုံခြုံရေးအရာလဲစိတ်မချရတဲ့အတွက်ဒီနှစ်လဲတကြံကိုဆင်နွှဲမှာမဟုတ်ဘူးလို့ပြောကြပါတယ်။ကြံကာလဖြစ်ပေမဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေရှိနေပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းတွေကမြို့တော်တော်များများမှာလဲဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတာတွေရှိသလိုနေအိမ်တွေလဲယာနဲ့ချီမိရှို့ခံနေရပါတယ်။အစင်လာအပြင်တကြံတွင်အလူအတန်းကုသိုလ်ကောင်းမှုလုပ်လို့ရှိကြပေမဲ့ဒီနေ့မှာတော့ဒုက္ခအစုံနဲ့ဖြတ်သန်းနေရတယ်လို့စစ်ပေးဒုက္ခသည်တွေကပြောကြပါတယ်။စစ်တပ်နယ်မြေရှင်းလင်းစဉ်နေအိမ်မီးရှို့ခံရတဲ့မကွေးတိုင်းဒေသခံတယောက်ကဒီနှစ်သူဖြတ်သန်းနေရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ကျွန်တော်တို့လည်းဒီကုသိုလ်ကောင်းမှုကိုလှုပ်ချင်တာပေါ့လှုပ်ချင်ပေမဲ့အစတော်ဒီနိုင်ငံကြီးကမကောင်းတော့လှုပ်ဖို့အင်အားမရှိပါဘူးဆိုမှအခုရောမီးရှို့တော့အိမ်တွေပါလည်းမရှိတော့ဘူးဆိုတော့ပို့လို့မလှုပ်နိုင်တော့ဘူးပေါ့ဗျာစိတ်ဓာတ်ရှိတော့ဒါကျွန်တော်တို့လူတန်းလှုပ်ချင်မှမလှုပ်နိုင်တော့ဘူးပေါ့။
ဆရာနာတင်ထားချင်းဖြစ်လို့တကြံရက်တွေအတွင်းကိုတက်နိုင်တဲ့ပုံစံအမျိုးမျိုးနဲ့သပိတ်မောက်ဆန့်ကျင်ကြဖို့ဆရာနာရှင်ဆန့်ကျင်သူတွေကလည်းစော်အော်တိုက်တွန်းနေကြပါတယ်အကျိုးနဲ့အကြနေတွေမှာတော်လန်ရေးကာလအတွင်းကြာဆုံးသူတွေနဲ့မတရားဖမ်းဆီးခံထားရသူတွေကိုကူညီပံ့ပိုးတဲ့အွန်လိုင်းလှုပ်ရှားမှုအကြနဲ့အတက်နေတွေမှာ CDN ဝန်ထမ်းတွေနဲ့စစ်ပြေးဒုက္ခသည်တွေကိုကူညီထောက်ပံ့အားပေးမဲ့အစီအစဉ်နစ်ဆန်တရက်နေမှာတော့တန်ပုံတီးနဲ့ပန်းတပိတ်လှုပ်ဖို့ကိုလူမှုကွန်ရက်ကနေတဆင့်တိုက်တွန်းနေကြပါတယ်။မုံရတက်ကတို့ចောင်းသားများတမကဥက္ကဋ္ဌကိုတန်းကျော်ဦးကအထွေထွေတပိတ်ပေါင်းစပ်ညှိနှိုင်းရေးအင်အားစု GSCB ရဲ့တော်လန်ရေးစကြံအစီအစဉ်တွေအတိုင်းလှုပ်သွားမယ်လို့ပြောပါတယ်
။မုံရမကတော့ကျွန်တော်တို့ဒီနှစ်တော်လန်စကြံကိုကျွန်တော်တို့ကဒကြံကာလအတွင်းမှာကျွန်တော်တို့ခေါ်ထားတဲ့ဒီတပိတ်ခေါ်တွေရှိရပါလိမ့်ပြည်သူလူထုအနေနဲ့ဒီတော်လန်စကြံမှာပူပေါင်းပါဝင်နိုင်တဲ့အစီအစဉ်တွေအားလုံးရှိပါတယ်။အဲ့ဒီအစီအစဉ်ကျွန်တော် GSCB ကနေကျွန်တော်တို့ဒီတပိတ်ခေါင်းဆောင်တွေအားလုံးပေါင်းစုပြီးတော့ကျွန်တော်ဆုံးဖက်ထားတဲ့ဆုံးဖက်ချက်တစ်ခုပါ။အဲ့ဒီဆုံးဖက်ချက်အတိုင်းပဲကျွန်တော်တို့တွေဟိုပုံဖော်သွားမှာဖြစ်ပါတယ်။ဒီအကျိုးအကျက်အတက်နှစ်ဆန်းတရက်နေပေါ့ဒီ9ရက်လုံးကိုကျွန်တော်တို့ပြည်သူတွေဒီလိုမျိုးပူတော်လန်တဲ့ပုံစံအမျိုးမျိုးနဲ့ပူပေါင်းပါဝင်လို့ရအောင်လို့ကျွန်တော်စီစဉ်ထားပါတယ်ဗျာ
။အခုလိုဆင်အာနာရှင်တွေဖြစ်စေခြင်းတို့ပျော်ပါစီကားနေတဲ့ဆိုတာမျိုးမဖြစ်အောင်ရှောင်ဖို့တိုက်တွန်းမှုတွေရှိနေတဲ့အချိန်ထဲမှာပဲတကြံကာလမှာကိုယ်အစီအစဉ်နဲ့ကိုယ်အပန်းပြေခီးသွားနေကြသူတွေလည်းရှိပါတယ်။ရန်ကုန်မြို့ကနာမည်ကြီးဟိုတယ်တချို့နဲ့ဘားနဲ့ကလပ်တွေမှာလည်းတကြံပွဲတော်ကိုတီးသန့်အစီအစဉ်တွေလုပ်ဖို့ကြေညာထားကြပါတယ်။ဆရာနာရှင်စန့်ကျင်နေသူတွေကတော့နိုင်ငံရေးအတွက်အားလုံးပူပေါင်းတင်တယ်လို့အခုလိုပြောပါတယ
်ဒီဒေါ်လာရေးကငါတို့နဲ့မဆိုင်ဘူးဘယ်သူပဲအုတ်ချုပ်ဒီတက်လာတဲ့အစိုးရကငါတို့အစိုးရတက်လာတဲ့အုတ်ချုပ်တွေငါတို့အုတ်ချုပ်သူဆိုပြီးမှကျွန်တော်တို့ပုံသေးတက်မှတ်ထားလို့မရပါဘူးကျွန်တော်တို့ကကိုကျိုးအတွက်လည်းကြည့်လို့မရဘူးဒီဟိုကိုယ့်ရဲ့လူဖွဲ့စည်းတစ်ခုကောင်းစားရေးကိုယ့်ရဲ့ဒီနိုင်ငံကောင်းစားရေးကိုကြည့်ပြီးတဲ့အခါမှာကျွန်တော်တို့ကမှန်တယ်ထင်တဲ့စနစ်တစ်ခုကိုကျွန်တော်တို့ဟိုမှန်မှန်ကန်ကန်ရှောက်လန်းရဲမှာဖြစ်ပါတယ်။အာဏာရှင်စနစ်ကိုတာယာပြီးတော့ဟိုပျော်ရွှင်နေတဲ့ဒီမိဘပြည်သူတွေနဲ့နေတယ်ပေါ့လေ။အမားကိုအမှန်ပြင်နိုင်ပြီးတဲ့အခါမှာဓမ္မဘက်ကနေရက်တည်တဲ့ပြည်သူတွေနဲ့တူဟိုရရဲဝင်းဝင်းပူပေါင်းဆောင်ရွက်ပြီးတော့ဒီတော်လိုင်းရေးကိုအရှင်ရုံမြင့်မြင့်ပူပေါင်းပါဝင်ပေးပါလို့ကျွန်တော်အနေနဲ့ဟိုတိုက်တွန်းနှိုးဆော်ခြင်းပါလေဒီလောက်ပါပဲဗျ။
digital ဆင်မြင့်ဘော်ကဒေါ်လာရေးတန်ချက်တွေကိုလည်းဒေါ်လာတန်ချက်အဖွဲ့တွေကတန်ချက်ထိုးထားကြပါတယ
်။ကုဇုံမိုးကျော်ပြောပြခဲ့တာပါခင်ဗျာ။ပြီးခဲ့တဲ့လတွေအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာရှိတဲ့ဒုတိယကမ္ဘာစစ်အတွင်းဂျူးလူမျိုးတွေအစုအပြုံလိုက်တပ်ဖြတ်ခံရမှုအောက်မေ့ဘွယ်အထိမ်းအမှတ် Holocaust Memorial ပြတိုက်ကိုအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်တွားရောက်ကြည့်ရှုခဲ့ပြီးမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအသက်ခံရမှုအပေါ် Genocide လူမျိုးတွေတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဆိုခဲ့ပါတယ်။အဲ့ဒီပြတိုက်မှာရိုဟင်ဂျာတွေနဲ့ပတ်သက်လို့ Burma Port to Genocide လူမျိုးတွေတပ်ဖြတ်မှုစီကိုဦးတည်နေတဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့ပြသခဲ့တာပါ။ Pepinolo ပေါ်လို့ပြပို့တဲ့ဒီသတင်းကိုတော့ကိုငိမ့်ညံကတင်ပြมาဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံအနောက်မြောက်ပိုင်းရခိုင်ပြည်နယ်မှာ2018ခုနှစ်ကရဲကင်းစခန်းတွေအတိုက်ခိုက်ခံရပြီးတဲ့နောက်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာတိမ်းနဲ့ချီအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာပါမြန်မာစစ်သားတွေကအိမ်တွေကျောင်းတွေဈေးဆိုင်တွေနဲ့ဗလီတွေကိုမီးရှို့ခဲ့ပြီးရိုဟင်ဂျာ9000ကျော်အသက်ခံခဲ့ရပါတယ်Washington DC က Holocaust Memorial ပြတိုက်မှာပြသထားတဲ့ Burma's Path to Genocide လူမျိုးတွေတပ်ဖြတ်မှုစီဥတီနေတဲ့မြန်မာနိုင်ငံပြကန်းမှာတော့မြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့အခြေအနေတွေကိုဗီဒီယိုတွေဓာတ်ပုံတွေသမိုင်းဆိုင်ရာစာရွက်စာတမ်းတွေနဲ့ကိုယ်တိုင်ကြုံခဲ့ရသူတွေပြန်ပြောပြတာတွေကိုပြသထားပါတယ်။ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့စနစ်တကျကြဲကြဲပြန့်ပြန့်အစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့မှုကိုပြတိုက်မှာမိန့်ခွန်းပြောခဲ့တဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်ကလူမျိုးတွေတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဝေါ်ခဲ့ပါတယ်
။ Today marks the 8th as I've determined that members of the Burmese military
ဒီကနေ့မှာတော့ကျွန်တော်ဆုံးဖြတ်ထားတဲ့အတိုင်းပဲမြန်မာစစ်တပ်တပ်ဖွဲ့ဝင်တွေဟာရိုဟင်ဂျာတွေအပေါ်လူမျိုးတွေတပ်ဖြတ်မှုနဲ့လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလုပ်ခဲ့တယ်လို့ရှစ်ခုမြောက်လူမျိုးတွေတပ်ဖြတ်မှုအဖြစ်ကြေညာပါတယ်
။ဒါနဲ့ပတ်သက်လို့လူမျိုးတွေတပ်ဖြတ်မှုတားဆီးရေး Simon Scott Center ကအကြီးတန်းမန်နေဂျာAndrea Jitterman ကအခုလိုပြောပါတယ
် Well I think the determination by the US helps
American ကအခုလိုတတ်မှတ်လိုက်တာဟာလူမျိုးတွေတပ်ဖြတ်မှုမဟုတ်ဘူးလို့ညင်းပယ်နေတာမျိုးမဖြစ်အောင်ကူညီမှတ်တမ်းတင်ပေးလိုက်တာလို့ကျွန်မထင်ပါတယ်ဝန်ကြီးပလင်ကန်သူ့မိန့်ခွန်းထဲမှာပြောသွားတာအယံရှင်းပါတယ်အခုလိုတတ်မှတ်ဖြစ်တာဘာကြောင့်လဲဆိုတာရှင်းပြပြီးတော့တပ်တွေတွေပြရဖို့လည်းရှိပါတယ် Holocaust ပြတိုင်းမှာစုဆောင်းထားတဲ့တပ်တွေတွေတင်မကပါဘူးနိုင်ငံသားရေးဝန်ကြီးဌာနကစုဆောင်းထားတဲ့တပ်တွေတွေနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးသူတွေရိုဟင်ဂျာတွေကိုယ်တိုင်စုဆောင်းထားတာတွေကိုပြသပြီးတော့လူမျိုးတွေတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာပြခဲ့တာပါ
ဒုက္ခသည်များဆိုင်ရာကုလအေဂျင်စီရဲ့စည်ရင်းတွေအရ2018ခုနှစ်ကစပြီးရိုဟင်ဂျာ6သိန်းလောက်ဟာရခိုင်ပြည်နယ်ကထွက်ပြေးခဲ့ရပြီးအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံခဲ့ရပါတယ်ဒီလိုပြေးရတာဟာနှိပ်ပေါင်းများစွာစနစ်တကျဖိနှိပ်ခဲ့မှုကြောင့်ဖြစ်တယ်လို့အန်ဒရီယာဂျစ်တမန်ကပြောပါတယ်
The Rohingya people who we've spoken with said there was a time when they belonged.
ကျွန်တော်တို့ ਨੇ စကားပြောခဲ့တဲ့ Rohingya တွေရဲ့ပြောပြချက်အရသူတို့ဟာတစ်ချိန်ကတခြားသောမြန်မာနိုင်ငံသားတွေလိုပဲနေထိုင်ရှင်သန်ခွင့်ရခဲ့ပူပါတယ်။အစိုးရဝန်ထမ်းတွေရှိသလိုကျောင်းဆရာဆရာမတွေလည်းရှိပါတယ်။တက္ကသိုလ်ကျောင်းတွေမှာလည်းပညာသင်ခွင့်ရခဲ့ကြတာပါ။တခြားသူတွေနဲ့တန်းတူအခွင့်အရေးနဲ့အခွင့်အလမ်းတွေရခဲ့ပါတယ်။ဘာသာရေးနဲ့လူမျိုးစုအရပြောမယ်ဆိုရင်တော့လူနည်းစုတွေဖြစ်တယ်ဆိုတာမှန်ပေမဲ့အခုနောက်ပိုင်းဆက်ဆံခံရတယ်လို့တော့သူတို့အရင်တုန်းကဆက်ဆံမခံခဲ့ကြပါဘူ
းမြန်မာစစ်အစိုးရဟာရိုဟင်ဂျာတွေရဲ့အမှတ်အသားတွေကိုတဖြည်းဖြည်းဖဲထုတ်ခဲ့တယ်လို့ဂျစ်တမန်ကပြောပါတယ်ရိုဟင်ဂျာတွေရဲ့အမျိုးသားအမှတ်ပုံတင်ကတ်တွေကိုလည်းမြန်မာအာဏာပိုင်တွေကသိမ်းယူခဲ့ပါတယ်1982ခုနှစ်အရောက်မှာတော့ရိုဟင်ဂျာတွေကိုနိုင်ငံသားတွေအဖြစ်အသိအမှတ်မပြုတော့ပါဘူးဂျီတမန်ကပဲ
The 1982 citizenship law has been highlighted as one of the key
ရိုဟင်ဂျာအများစုနိုင်ငံသားအခွင့်အရေးဆုံးရှုံးစေခဲ့တဲ့အဓိကအခိုက်အတန့်ကတော့1982ခုနှစ်နိုင်ငံသားဥပဒေပြဋ္ဌာန်းချက်ပါဒီဥပဒေကြောင့်နိုင်ငံမဲ့အုပ်စုတစ်ခုဖြစ်သွားပြီးတဲ့နောက်ပိုင်းမှာသူတို့အပေါ်ခွဲခြားဆက်ဆံမှုတွေနဲ့ဖိနှိပ်မှုတွေပိုများလာတယ်လို့သူတို့ကပြောပြပါတယ
်ဖိနှိပ်မှုတွေကထွက်ပြေးလွတ်မြောက်လာတဲ့ရိုဟင်ဂျာတွေဟာအခုအချိန်မှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာခိုလုံနေရပြီးဘဲမှလည်းသွားခွင့်မရတဲ့အတွက်ရိုဟင်ဂျာတွေအများကြီးလူမှောင်ခိုသမားတွေရဲ့တားကောင်ဖြစ်ရပါတယ်။နူအာမိုဟာမက်ဟာဒုက္ခသည်စခန်းတစ်ခုကနေလွတ်မြောက်ပြီးပိုကောင်းတဲ့ဘဝစီရောက်ဖို့မျှော်လင့်နေသူပါ
။ဒီဒုက္ခသည်စခန်းထဲမှာနေရတာအရန်ဆိုးတယ်ဗျာ။ပေ90ပတ်လည်အခန်းထဲမှာမိသားစု၈ယောက်နေရပါတယ်။ကျွန်တော်အမျိုးသမီးရောမိဘတွေရောကလေးတွေရောအားလုံးနေရပါတယ်ဆိုတော့တိတ်ကျက်ပါတယ်ဗျာ။တခြားနိုင်ငံတစ်ခုမှာဆိုရင်အခြေခံလူခွင့်ရေးရနိုင်ပါတယ်။
Holocaust ပြတိုက်ကရိုဟင်ဂျာပြကန်းဟာလူမျိုးတွေတပ်ဖြတ်မှုတွေမဖြစ်ခင်တားဆီးရမယ်ဆိုတာသတိပေးနေတဲ့အကြောင်းဂျစ်တမန်ကပြောပါတယ
် There are always warning signs and there are things
တူတင်သတိပေးချက်တွေဆိုတာအမြဲရှိပါတယ် ရက်ဆက်ကြံကြုံမှုကြီးတွေကြုံရနိုင်ပွဲရှိတဲ့လူနည်းစုတွေအရက်သားပြည်သူတွေကိုကာကွယ်နိုင်အောင်မူဝါဒချမှတ်သူတွေအနေနဲ့လှုပ်ဆောင်နေတာတွေရှိပါတယ်။ရင်းချာတွေလူမျိုးတုံးတက်ဖြတ်ခင်ရတာကိုမြင်ရပြီးမှယူကရိန်းမှာအရက်သားပြည်သူတွေတိုက်ခိုက်ခံရပြီးတော့မှတုံ့ပြန်မယ်ဆိုရင်တော့ဒါကတိတ်နောက်ကျသွားပါလိမ့်မယ်
။အခုလက်ရှိမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီကတော့ရင်းချာတွေကိုအတိအမှတ်မပြုထားပေမဲ့လည်းဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကလည်းလက်တလောအတွင်ဟိုလိုကော့စ်ပြတိုက်ကရိုဟင်ဂျာပြကန်းကိုတွားရောက်ခဲ့ပြီးရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့အမှုတွေဟာရာဇဝတ်မှုဖြစ်တာကိုအတိအမှတ်ပြုသလိုအမှန်တရားနဲ့တရားမျှတမှုတွေကိုတောင်းဆိုထားပြီးလှုံ့ဆော်ပေးမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
ကိုညဉ့်ညံပြောပြခဲ့တာပါခင်ဗျာအခုတော့ဒီကမ္ဘာကွန်တွယ်ရေးနဲ့ပတ်သက်တဲ့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်နှစ်နှစ်ကျော်ကြာလာပြီဖြစ်တဲ့ကိုဗစ်ကာယောဂါကြောင့်အထိနာခဲ့ရတဲ့ကမ္ဘာကွန်တွယ်ရေးစီးပွားရေးနှလန်းပြန်ထူဖို့မျှော်လင့်နေကြခြင်းပါပဲယူကရိန်းကိုရုရှားရဲ့ကျူးကျော်စစ်ကြောင့်အဲ့ဒီမျှော်လင့်ချက်တွေကျေမွသွားရပြီးကမ္ဘာစီးပွားရေးကိုအကြီးအကျယ်ရိုက်ခတ်မှုရှိလာလိမ့်မယ်လို့ WTO ကမ္ဘာကွန်တွယ်ရေးအဖွဲ့ချုပ်ရဲ့အစိုးရခန်းစာတစ်ကဆိုပါတယ်ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့တဲ့သတင်းကိုတင်ပြခြင်းပါတယ်ခင်ဗျာ
ရုရှားယူကရိန်းပြည်ပကကကမ္ဘာစီးပွားရေးအတွက်အလားအလာဇိုးတွေကိုဖန်တီးနေတာပါဒါကြောင့်လာမယ့်နှစ်နှစ်အတွက်ကမ္ဘာကွန်တွယ်ရေးအလားအလာကို WTO အဖွဲ့ချုပ်ရဲ့စီးပွားရေးပညာရှင်တွေခန့်မှန်းကြတဲ့အခါအစဉ်လျှော့သတ်မှတ်လာကြပါတယ်။ကမ္ဘာကွန်စီရောင်းဝယ်ရေးတိုးတက်မှုဒီနှစ်ထဲ300ဂိုင်နှုန်းလောက်သာရှိမယ်လို့သူတို့ကမျှော်လင့်ပြီးရှင်းနှစ် 2023 နဲ့ရောက်ရင် 3.2 ဂိုင်နှုန်းထိအနည်းငယ်သာပိုကောင်းလိမ့်မယ်လို့ခန့်မှန်းပါတယ်။အရင်တော့က 2022-23 နဲ့ 4.9 ဂိုင်နှုန်းရှိလိမ့်မယ်လို့ခန့်မှန်းခဲ့ရကနှိမ့်ကျသွားတဲ့သဘောဖြစ်ပါတယ်။ဒီရာဂိုင်နှုန်းတွေကိုလည်းအတည်ယူလို့တော့မရသေးပါဘူး။ယူကရိန်းမှာစစ်ပွဲတွေရန်နာသွားခဲ့ရင်အခြေအနေတွေအပြောင်းလဲပေါ်မူတည်ပြီးပြန်လည်သုံးသပ်ခံမှန်းရလိမ့်ဦးမယ်လို့စီးပွားရေးပညာရှင်တွေကဆိုပါတယ်။ယူကရိန်းမှာဖြစ်နေတဲ့ပြည်ပကကတကဘာလုံးကိုပါရိုက်ခတ်လာစေတယ်လို့ WTO အဖွဲ့ညွှန်ကြားရေးမှူးချုပ်အန်ကိုစီအိုကန်ဂျိုအီဗေလာကဆိုပါတယ
်။ It's now clear that the double whammy of the pandemic and the war has disrupted supply chains.Increased inflationary pressures.
COVID ကရောဂါကြောင့်ရောစစ်ပွဲကြောင့်မှာကုန်စည်ထုတ်လုပ်ဖြန့်ဖြူးရေးအပိုင်းရောငွေကြေးဖောင်းပွားကုန်စည်နှုန်းတက်တာတွေပါရိုက်ခတ်မှုပိုကြီးလာပြီးကုန်သွယ်ရေးဖွံ့ဖြိုးမှုနဲ့ကုန်ထုတ်လုပ်မှုအပိုင်းမှာပါမျှော်လင့်ချက်နည်းလာပါတယ်။အဲ့ဒီဖြစ်ရပ်တွေနဲ့ကြီးမားလွန်းတဲ့မရေရာမှုတွေကြောင့်စီးပွားရေးအတွက်ခံမှန်းရပိုခက်လာစေပါတယ်
။ယူကရိန်းစစ်ပွဲကြောင့်စီးပွားရေးအပေါ်လက်တလောရိုက်ခတ်လာတာကစားတောက်ကုန်လောင်စာမြောစာနဲ့အရေးပါတဲ့ဓာတ်သတ္တုဈေးနှုန်းတွေကျင်းမြင့်လာတာပဲဖြစ်တယ်လို့ WTO ကဆိုပါတယ်။ကမ္ဘာစည်းကမ္ဘာအဲ့ဒီကုန်ပစ္စည်းတွေကိုအဓိကဖြန့်ဖြူးနေတာကရုရှားနဲ့ယူကရိန်းတို့ပဲဖြစ်တယ်လို့အိုခန်ဂျိုအီဗေလာကပြောပါတယ်။လာမယ့်ကာလတွေမှာစားနပ်ရိက္ခာအကြက်တဲရင်ဆိုင်လာရမယ့်သဘောရှိတယ်လို့သူမကတတိပေးပါတယ်။စားတောက်ကုန်ဈေးနှုန်းကျင်းမြင့်တဲ့တန်ကိုဆင်းရဲတဲ့အတိုင်းပြည်တွေခံစားရဖွယ်ရှိတယ်လို့လည်းအိုခန်ဂျိုအီဗေလာကသုံးသပ်ပါတယ်။
Low-income food deficit countries saw their food bill rise 20% in 2021.
2020ခုနှစ်ကိုပြန်ကြည့်ရင်ဝင်ငွေနည်းပြီးစားနပ်ရိက္ခာအလုံးလောက်မရတဲ့နိုင်ငံတွေမှာစားတောက်ကုန်စရိတ်က20ရာခိုင်နှုန်းမြင့်တက်ခဲ့ပါတယ်။အာဖရိက35နိုင်ငံဟာယူကရိန်း၊ရုရှားဒါမှမဟုတ်နှစ်နိုင်ငံစလုံးကနေစားတောက်ကုန်တွေတင်သွင်းနေရတာပါ။လောင်စာဆီဈေးမြင့်လို့စားကုန်ဈေးနှုန်းတွေပါလိုက်မြင့်ပြီးမြောစာဈေးမြင့်မားမှုကြောင့်ပါအနာဂတ်ဆိုက်ပျိုးရေးကဏ္ဍကိုချင်းချောက်လာနေပါတယ်
။ဥပမာအီဂျစ်နဲ့ဒူနီရှားနိုင်ငံတွေမှာတုံးနေတဲ့ဂျုံရဲ့80ရာခိုင်နှုန်းဟာယူကရိန်းနဲ့ရုရှားဆီကတင်သွင်းနေတာပါ။လေဘနွန်၊ဟေတီနိုင်ငံတွေဆိုရင်လည်းယူကရိန်းရုရှားရဲ့ဂျုံတွေကိုပဲအကြီးအကျယ်အားကိုးနေရပါတယ်။ယူကရိန်းစစ်ကြောင့်ကမ္ဘာအငတ်ဘေးပိုဆိုးလာဖို့သာရှိတယ်လို့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကသတိပေးပါတယ်။ဇူလိုင်လတည်းရောက်ရင်ယူကရိန်းမှာစောင်းသီးနှံရေသိမ်းဖို့အချိန်ရောက်လာမှာဖြစ်ပြီးစက်တင်ဘာကျရင်နောက်ထပ်သီးနှံသစ်စိုက်ဖို့အချိန်ဖြစ်ပါတယ်။ကမ္ဘာအငတ်ဘေးကိုရှောင်ရှားနိုင်ဖို့ဆိုရင်ယူကရိန်းဂျုံစိုက်ခင်းတွေမှာလယ်သမားတွေရေသိမ်းစိုက်ပျိုးခွင့်ရရှိရေးကတိတ်ကိုအရေးပါတယ်လို့ WTO ညွှန်ကြားရေးမှူးချုပ်အန်ကိုစီအိုကန်ဂျိုအီဗေလာကတိုက်တွန်းပြောဆိုကြောင်းပါခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။
ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VUE American တန်ရဲ့ဗုဒ္ဓနေ့အနေနဲ့အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 12133လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ51 kHz 5805ကနေပြီးတော့ဆက်ပြီးတော့9နာရီအထိထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီအားကဘာတလွားခီးသွွားအစီအစဉ်နဲ့အတူအင်္ဂါညစကဝိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
လူသားချင်းစာနာမှုအကူအညီတွေတခြားသောနည်းလမ်းတွေနဲ့ဘယ်လိုမျိုးကူညီနိုင်မလဲဆိုတဲ့အကြောင်းအရာပေးဖို့ဖြစ်ပါတယ်။နောက်တစ်ခုကတော့အမေရိကန်အစိုးရအနေနဲ့ NUG အစိုးရပေါ်မှာတိကျက်ပို့ပြီးတော့ကျွန်တော်အစိုးရ
NUG ရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းနဲ့ဆွေးနွေးထားတဲ့အင်္ဂါညဇကဝိုင်းကိုနောက်ပိုင်းတင်ဆက်တဲ့အခါအပြည့်စုံကိုကြားဖို့ရှိပါတယ်ခင်ဗျာအခုတော့ဒီအမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာအစီအစဉ်လှည့်ရောက်လာပါပြီယူကရိန်းသမ္မတကသူ့နိုင်ငံအပေါ်ရုရှားရဲ့ရန်လိုတဲ့ကျူးကျော်စစ်ဟာမကြုံဘူးလောက်အောင်ရက်ဆက်ကြမ်းကြုတ်ပြီးဒီအခြေအနေဟာဥရောပတခွင်လုံးအတွက်အန္တရာယ်ရှိတယ်လို့ပြောဆိုလိုက်ပါတယ်။ရုရှားကျူးကျော်စစ်ဒုတိယလာတဲ့ဝင်လာချိန်မှာယူကရိန်းမြို့တော်ကီဖ်ကိုသိမ်းပိုက်မဲ့အကြံကိုရုရှားတွေကလက်လွတ်လိုက်ပုံရပါတယ်။အနောက်နိုင်ငံတွေကလည်းပြန်လည်ဆုတ်ခွာသွားတဲ့ရုရှားတပ်ဖွဲ့ဝင်တွေကိုစစ်ရာဇဝတ်မှုကျူးလွန်သူတွေအဖြစ်နဲ့ပြောဆိုထားပြီးသူတို့ဟာအမျိုးသမီးတွေကိုအာရမပြုကျင့်တာရဲသားတွေကိုလူမဆန်စွာတတ်ဖြတ်တာလို့စွပ်စွဲထားပါတယ်။ VOA သတင်းတောက် Arash Arabasti ပေးပို့တဲ့သတင်းကိုတော့ကိုအောင်တင်ပြထားမှာဖြစ်ပါတယ်။စိတ်နှလုံးထိခိုက်ပွေရာပုံရိပ်တွေပါဝင်တာကိုကြိုတင်သတိပေးအပ်ပါတယ်ခင်ဗျာ။
ယူကရိန်းတန်ကြပ်ကကားနဲ့လေကြောင်းယာဉ်ကာကွယ်ရေးစနစ်ပါဝင်တဲ့ယာဉ်တန်းကိုပြစ်ခတ်တိုက်ခိုက်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့ဗီဒီယိုမှာဖော်ပြပေမဲ့ VOA အနေနဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့အတည်မပြုနိုင်သေးပါဘူး။ရုရှားအနေနဲ့စစ်ဖက်ပြစ်မှတ်တွေကသာအဓိကထားတိုက်ခိုက်တယ်ဆိုပေမဲ့လည်းမြေပြင်အခြေအနေကတော့ကွဲပြားနေတာပါ။ဘူးတွေ့ရတဲ့ပုံကတော့ယူကရိန်းနိုင်ငံခါမာတော့စ်မြို့ကဘူရာယိုမှာပါလွန်ခဲ့တဲ့သတင်းပတ်အတွင်းကတိုက်ခိုက်မှုအတွင်းဒါဇင်နဲ့ချီတဲ့အရဲသားတွေတည်ဆုံးခဲ့ပေမဲ့ရုရှားကတော့ဒါဟာသူတို့လက်ချက်မဟုတ်ကြောင်းညင်းဆိုပြီးယူကရိန်းတွေဟာသူတို့ဘာသာပြန်လည်ပြစ်ခတ်ပြီးတော့စစ်ဆက်ဖြစ်အောင်လုပ်နေတာလို့ဆွဆွဲပါတယ်ရုရှားတပ်တွေပြန်လည်ဆုတ်ခွာသွားပြီးနောက်မြို့တော်ကီဖ်စင်ဂျေဘုံဘူချာမြို့လမ်းမတွေပေါ်မှာရောကျင်းနေနဲ့မှမြုပ်ထားတဲ့ရုပ်လောင်းတွေကိုပြန်ပေါ်ရရှိပြီးတဲ့နောက်မှာပဲယထာပူဇာယုံကိုပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတာပါအမေရိကန်မျိုးသားလွန်ကြိုးရေးအကြံပေး Jake Sullivan ကအခုလိုတပ်ဖြတ်မှုတွေဖြစ်လာမှာကိုထောက်လှမ်းရေးသတင်းတွေကကြိုတင်သိရကြောင်း ABC This Week အစီအစဉ်မှာအခုလိုပြောရတယ်
There was a plan from the highest levels of the Russian
government. သူတို့ကျူးကျော်မှုကိုစန့်ကျင်တဲ့အရဲသားတွေကိုပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အကြမ်းဖက်နှိမ်နင်းမှုကြောက်ရွံ့သိမ်းငယ်ပြီးလက်အောက်ခံနိုင်ငံသားတွေအဖြစ်သွတ်သွင်းဖို့အတွက်လူမဆန်စွာစနစ်တကျဖိနှိပ်ဆောင်ရွက်တဲ့အစီအစဉ်အစင်းမြင့်ရုရှားအစိုးရခေါင်းဆောင်တွေမှရှိနေပါတယ်
။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းရုရှားရဲ့ရန်လိုတဲ့ကျူးကျော်စစ်အတွင်းလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်ပွားခဲ့ကြောင်းနဲ့ဒီအခြေအနေဟာဥရောပတစ်ခွင်လုံးအတွက်ချင်းကြောင်းမှုဖြစ်တယ်လို့သတိပေးပြောဆိုပါရယ်ဥရောပနိုင်ငံတွေဟာယူကရိန်းနိုင်ငံကိုထောက်ခံပံ့ပိုးပေးနေပေမယ့်လည်းပဲရုရှားစွန့်အင်ကိုဝယ်ယူသုံးစွဲနေစေပါဒီလိုဝယ်ယူမှုကိုရပ်ပစ်ဖို့လိုတယ်လို့အောက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များရေးရာကော်မတီဝင် Republican အောက်လွှတ်တော်အမတ် Liz Cheney က CNN State of the Union အစီအစဉ်မှာအခုလိုပြောပါရယ
် We need to do everything we can toIncrease our own.
ဒီရင်းမှာထုတ်လုပ်လို့ရနိုင်သမျှတိုးမြင့်ထုတ်လုပ်ပြီးဖြစ်နိုင်သမျှသူတို့ကိုအစွမ်းကုန်ကူညီပေးသွားဖို့အတွက်ကျမတို့အနေနဲ့လုပ်နိုင်တာတွေအားလုံးလုပ်ဖို့လိုပါတယ်။အခုကနေ့စဉ်နေ့တိုင်းအချိန်တိုင်းမှာရုရှားရင်နံတဲ့တံခွေကိုဆက်တင်သွင်းနေပြီးတော့ယူကရိန်းမှာလူမျိုးရုံးတပ်ဖြတ်နေတဲ့ပူတင်ကိုငွေကြေးထောက်ပံ့နေပါတယ်
။ယူကရိန်းနိုင်ငံသားတော်တော်များများကတော့အင်းနီဂျင်းနိုင်ငံမျိုးဆက်တွေကိုဖျက်ချော်ခိုးလုံနိုင်ခဲ့ကြပြီးမယ်မာရီယူပူလိုစိတ်ကမ်းမျိုးတွေမှာပိတ်မိနေသူတွေကတော့ဘေးလွတ်ရာတိမ်းရှောင်ဖို့မလွယ်ဘူးဖြစ်နေတာပါ။ယူကရိန်းနိုင်ငံဆိုင်ရာနိုင်ငံတကာချက်ချင်းကြီးအဖွဲ့အကြီးအကဲပတ်စကဲဟန်ကရင်ဆိုင်နေရတဲ့ခက်ခဲနဲ့ပတ်သက်ပြီးတော့ Sky News ကိုခုလိုပြောရတယ
်။ We went there with buses. We moved. We tried.
ဘတ်စကားတွေနဲ့သွားခဲ့ပြီးအဲ့ဒီပတ်ဝန်းကျင်မှာထပ်ခါတလဲလဲရှာခဲ့ပါတယ်။ဒါပေမဲ့အကမကောင်းစွာပဲမာရီယိုပိုးဝန်းကျင်တစ်ဝိုက်မှာအန္တရာယ်အလွန်များပါတယ်။ကျွန်တော်တို့ကိုပေးထားတဲ့လုံခြုံရေးအမခန့်ချက်ကလည်းမကောင်းတာကြောင့်မာရီယိုပိုးတဝိုက်ကီလိုမီတာ20လောက်ကနေလှည့်ပြန်ခဲ့ရပါတယ
်။ရော့ဂျီယန်ခါမြို့မှာဆိုရင်လေရုရှားတွေပြန်ဆုတ်ခွာသွားပြီးနောက်သူတို့ဖြည့်ဆည်းခဲ့တဲ့နေအိမ်တွေကြားမှာမြို့ကန်တွေရဲ့ရုပ်ကြွင်းတွေကိုတွေ့ရတယ်လို့ဒေသခံတွေကပြောပါရတယ်။ ယူကရိန်းမှာရဲသားတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့မှုတွေကစားတစားပိုးပြီးတော့ပေါ်ပေါက်လာနေတာလည်းဖြစ်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေကိုကိုအောင်ပြောပြခဲ့တာပါခင်ဗျာ။ကဘာတလွားခီးသွားအစီအစဉ်နဲ့ပတ်သက်ပြီးတော့မတင်ပြခင်မှာအင်္ဂါညဆွေနွေပွဲစကဝိုင်းကိုပြောပြခြင်းပါတယ်မြန်မာနိုင်ငံမှာဆက်အနာတင်ပြီးတဲ့နောက်အမေရိကန်ကထိန်းချုပ်ထားတဲ့မြန်မာဘဏ္ဍာငွေဒေါ်လာတန်းတစ်ထောင်ကျော်ကိုလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီနဲ့အခြားကိစ္စတွေအတွက်အသုံးပြုနိုင်ရေးအမေရိကန်ကပြန်လည်ပေးအပ်မယ်လို့မျှော်လင့်ချက်ပို့အားကောင်းလာတယ်ဆိုပြီးဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ NUG ကိုမြန်မာနိုင်ငံရဲ့တရားဝင်အစိုးရအဖြစ်နဲ့အတိအမှတ်ပြုပေးတာမျိုးမရှိသေးပေမဲ့ NUG ကိုယ်စားလှယ်အဖွဲ့ကိုအမေရိကန်တာဝန်ရှိသူတွေကတရားဝင်လက်ခံတွေးဆခဲ့တယ်လို့အမေရိကန်မှာရောက်နေတဲ့ NUG ကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်ဦးအောင်မျိုးမင်းကပြောတာပါကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဦးအောင်မျိုးမင်းဒီဝေးနဲ့ဆက်သွယ်မေးမြန်းခွင့်ပြုတာကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့အမျိုးမျိုးတို့ကအခုအမျိုးဂျာကာလာမျိုးသားညွေဆိုတာ NUG ရဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့အမေရိကန်ပြည်ထောင်စုမှာရောက်နေတယ်အမေရိကန်ပြည်ထောင်စုမှာတွေ့ဆုံဆွေးနွေးကြတာရှိတယ်ဆိုတော့ကျွန်တော်သိထားပါတယ်ဆိုတော့ပထမဦးဆုံးဒီကိုယ်စားလှယ်အဖွဲ့ခရီးစဉ်ရဲ့ mission ပေါ့ရည်ရွယ်ချက်လေးအရင်ပြောပြပ
ါ mission ကတော့ကျွန်တော်တို့အဓိက3ချက်ရှိပါတယ်ပထမတစ်ခုကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရကကူညီမှုအားပေးမှုအစဉ်အဆက်ရှိခဲ့ပါတယ်။အခုလည်းရှိနေတော့ပါပဲ။ဒါပေမဲ့ကျွန်တော်တို့ဟိုတိတက်ပုံမူပြီးတော့ထိရောက်တော့ဟိုအပိုင်းနဲ့ပတ်သက်ပြီးကူညီမှုတွေထပ်ပြီးတော့ဖြစ်စေဖို့ရယ်။အထူးဖြင့်ကျွန်တော်တို့ကအခုဆိုရင်တကပါလုံးနိဗာကယူကရိန်းကိုအာရုံစိုက်ပြီးတော့ယူကရိန်းပြည်သူတွေနဲ့နိုင်ငံကိုကူညီမှုတွေအများကြီးဖြစ်နေ။ဒါကိုကျွန်တော်တို့သဘောပေါက်ပါတယ်။ယူကရိန်းနဲ့ပတ်သက်ပြီးတော့လည်းရက်တည်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့မြန်မာနိုင်ငံမှာလည်းအခုချိန်ထိတနစ်ကျော်မြန်မာပြည်သူတွေကအကြမ်းဖက်စစ်ကောင်စီရဲ့ရက်စက်ရုံမာမှုတော့ကျွန်တော်တို့ကျူးဒီဒီသူ့ရဲ့နယ်မြေတွေကိုကျူးကျော်ဝင်ရောက်တိုက်ခိုက်မှုတွေဖြစ်နေတဲ့အကြောင်းကိုကျွန်တော်ထပ်လောင်းလို့သတိပေးပေးချင်တဲ့အရာမျိုးဖြစ်တယ်။တစ်ချိန်တည်းမှာပဲယူကရိန်းပြည်သူတွေနဲ့ယူကရိန်းနိုင်ငံကိုကမ္ဘာကအာရုံစိုက်ပြီးကူညီသလိုမြန်မာနေဦးတော်လှန်ရေးနဲ့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီဖက်ဒရယ်တိုက်ပွဲကိုအားပေးကူညီမှုတွေအရှိန်ဟုန်မြင့်တင်မှုဖြစ်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့အခုနောက်ပိုင်းမှာကျွန်တော်တို့ genocide ပေါ်မှာအတိအမှတ်ပြုတယ်ဆိုတော့ထုတ်ပြန်ကြေညာချက်တွေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီဥပဒေတွေပြဋ္ဌာန်းပြီးတော့ကူညီမှုတွေပေးမယ်ရှိတယ်အဲ့ဒါမျိုးတွေကိုဘယ်လိုမျိုးပုံစံနဲ့ပေးမလဲတစ်ချိန်တည်းမှာတင်ကျွန်တော်တို့အမေရိကန်အစိုးရအနေနဲ့စစ်ကောင်စီလက်ထဲရောက်မှာဆိုပြီးတော့ကျွန်တော်တို့ဒီခေတ္တထိမ့်သိမ်းထားတဲ့ငွေကြေးရှိပါတယ်အဲ့ဒါတွေကိုအခုချိန်မှာအရန်လိုအပ်နေပြီဒါကြောင့်မလို့အမြန်ဆုံးထိရောက်စွာနဲ့ပေးဖို့လူသားချင်းစာနာမှုအကူအညီတွေတခြားသောနည်းလမ်းတွေနဲ့ဘယ်လိုမျိုးကူညီနိုင်မလဲဆိုရဲအကြောင်းအရာပေးဖို့ဖြစ်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီအမေရိကန်အစိုးရအနေနဲ့ NUG အစိုးရပေါ်မှာတိတက်ပို့ပြီးတော့တန်ရေးတမန်ရေးနောက်တစ်ခါကျွန်တော်တို့အစိုးရဖြစ်အသိအမှတ်ပြုပြီးတော့လှုပ်ဆောင်နိုင်ဖို့အတွက်ဒါကျွန်တော်တို့လာရောက်ပြီးတော့ပြောဆိုစီယုံလို့ဆိုရဲခရီးစဉ်ပဲဖြစ်ပါတယ
်။ဟုတ်ကဲ့ကဲ။ကျွန်တော်ကမမင်းတို့တွေးရဲ့စီတွေးဆိုဝယ်နေပတ်သက်လို့ကျွန်တော်ကမမင်းတပုံနေ Facebook မှာတင်နေပြကျွန်တော်တို့ကြည့်ရပါတယ်။ဆိုတော့ဒီနေရာမှာအားလုံးစုံသွားအောင်လို့ကမမင်းအမေရိကန်အစိုးရအဖွဲ့တွေကအစအမြင့်ဆုံးတွေးခဲ့တာဘယ်သူနဲ့တွေးခဲ့ပါသလဲ။တွေးဆိုဝယ်နေပတ်သက်လို့အချင်းချုပ်လေးပြောပြပေးပါပြီးတော့ Congress တော်ပေါ်နေ American Congress တော်တဲမှာရောတွေ့တဲ့ဓာတ်ရှိပါလားခင
်ဗျ။ဟုတ်ကဲ့ပါ။ကျွန်တော်တို့အနေနဲ့ကတော့အမေရိကန်အစိုးရရဲ့ policy ကိုပုံမအားကောင်းအောင်ပုံမထိရအောင်လုပ်ဆောင်တာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားဝင်ကြီးဌာနကိုကျွန်တော်တွေ့ဆုံခဲ့ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနမှာကတော့သူတို့ရဲ့ဒီ State Department ရဲ့အစ်စ်မြင့်အကြံပေး Mr. Shulat နဲ့ကျွန်တော်တို့တွေ့ဆုံခဲ့တယ်။အခုမှမဟုတ်ပါဘူး။ကျွန်တော်ရင်းနှုံးကသူကိုယ်တိုင်အရှိတောင်အာရှခရီးစဉ်မှာတော့ကကျွန်တော်က online ကနေတွေ့ဆုံခဲ့ပြီးတော့နော်မြန်မာနိုင်ငံရဲ့အခြေအနေတိတဲ့ပုံမူပြီးတော့လှုပ်ဆောင်မှုရဲ့ဟိုရှင်းလင်းပြတ်သားပြီးတော့တကယ်ကိုထိရောက်တော့နိုင်ငံကြီး policy တခြားသော ASEAN နဲ့ပတ်သက်တဲ့ policy ချမှတ်ဖို့တင်ပြခဲ့ပါတယ်အ အခုဒီချိန်မှာတော့ကျွန်တော်တို့လူကိုယ်တိုင်တွေ့နိုင်တာပေါ့နော
်
သူရဲ့လူကိုယ်တိုင်နဲ့တွေ့ဆုံပြီးပြောကြတဲ့ခါမှာဒီလိုမျိုးကျွန်တော်တို့အကူအညီတွေလုပ်ပေးတာကျေးဇူးတင်တယ်အကူအညီတွေအတွက်ဖန်တီးပေးတာကျေးဇူးတင်တယ်ဒါပေမဲ့ထိရောက်ပြီးတော့တကယ်ဒီကဘာလုံးကနေပါဝင်နိုင်တဲ့အထူးသဖြင့်အမေရိကကလာမဲ့လုံခြုံရေးကောင်စီမှာဆိုလို့ရှိရင်လေသူကကျွန်တော်အလှည့်ကြဥက္ကဋ္ဌဖြစ
်
အချိန်ထဲမှာလည်းလူခွေးကောင်စီမှာလည်းသူကအဖွဲ့ဝင်ဖြစ်လှုပ်ဆောင်တာတော့သူတယောက်တည်းမကဘောတခြားသောနိုင်ငံတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအကြမ်းဖက်စစ်ကောင်စီရက်တက်မှုအတွက်ကျွန်တော်ပြောဆိုနေတာသူကတော့အမြင့်ဆုံးလို့ကျွန်တော်ပြောလို့ရပါတယ်ဟု
တ်ကဲ
့နောက်ထပ်တစ်ခုကတော့ဒီကျွန်တော်တို့အမျိုးသားလုံခြုံရေးကောင်စီပေါ့ National Security Council နောက်တို့နဲ့ကျွန်တော်တွေ့ဆုံခဲ့တယ်အဲ့ဒီမှာတော့ Asia Pacific နဲ့ဒီ Ocean ဒီသမုဒ္ဒရာနဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့သူနဲ့ကျွန်တော်တွေ့ဆုံပါတယ်တွေ့ဆုံတဲ့နေရာမှာတော့အခုလောလောဆယ်ကျွန်တော်တို့ဖြစ်နေတဲ့ကိစ္စတွေမှာကျွန်တော်တို့ဘက်ကဟိုဒီ Ukraine နဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ရက်တည်မှုတွေပြခဲ့ပေမဲ့ဒီ Russia နဲ့တရုတ်ကအခုချိန်ထိဒီမြန်မာနိုင်ငံစစ်ကောင်စီကိုကူညီမှုတွေရှိနေတယ်ထောက်ပံ့မှုတွေရှိနေတယ်အဲ့တော့ဒီအကြောင်းအရာကိုကျွန်တော်တို့ geopolitics ဆိုခေါ်တဲ့ data အတွင်းလှုပ်ရှားမှုတွေ data အတွင်းမှာထည့်သွင်းစဉ်းစားမဲ့ကိစ္စတွေနောက်တစ်ခါအာဆီယံနဲ့ပတ်သက်ပြီးတော့လှုပ်ဆောင်ချက်တွေကတကယ်တမ်းပြောမယ်ဆိုရင်ထိရောက်မှုမရှိဘူးဒါကြောင့်မလို့တခြားသောနီးလန်းအာဆီယံနေမကပဲနဲ့တခြားသောနီးလန်းနေနဲ့လှုပ်ဆောင်တဲ့နယ်ဆိုရဲနိုင်ငံခြားရေးအယူဆသူ့ရဲ့ပုံမထိရောက်နိုင်မဲ့နိုင်ငံရေးလှုပ်ဆောင်ချက်အကြောင်းတွေကိုကျွန်တော်တင်ပြဖြစ်ပါတယ်Congress နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဒီ Congress အမတ်များနဲ့ကျွန်တော်တို့တွေ့ဆုံမှုတော့မရှိဘူး။ဘာဖြစ်လို့ဆိုတော့ Congress ကရည်နာနေတဲ့အချိန်ဖြစ်တယ်။ဒါပေမဲ့ဒီဟုတ်ကဲ့ကျွန်တော်တို့ဒီ House နဲ့ပတ်သက်တဲ့သူတို့ရဲ့ဒီအထက်လွှတ်တော်အောက်လွှတ်တော်ပေါင်းထားတဲ့ဒေသမှာမြန်မာနိုင်ငံအရေးကိုလှုပ်ဆောင်နေတဲ့နိုင်ငံခြားရေးကော်မတီတို့နောက်တစ်ခါသူတို့ရဲ့သက်ဆိုင်ရာဝန်ထမ်းနေနဲ့ကျွန်တော်တွေ့ဆုံပြီးတော့ Congress ရဲ့အရေးပါမှုတစ်ချိန်တည်းမှာရင် Congress နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခု Burma Bay လို့ခေါ်တဲ့ဥပဒေကြမ်းပေါ့နော်အောက်လွှတ်တော်ကျွန်တော်တို့ကပြဋ္ဌာန်းဒါအတီးပြပြီးဒါပေမဲ့ကျွန်တော်စိနေမှာပြဋ္ဌာန်းပေးဖို့အတွက်လိုအပ်တယ်ဆိုရဲအကြောင်းဒါကိုကျွန်တော်ဒီနေ့တိုက်တွန်းပြောဆိုမှုတွေတော့လုပ်ဆောင်ခဲ့ပါတယ်
။ဟုတ်ကဲ့။ဒီလိုမျိုးမျိုးကပြောသွားတယ်ပထမပြောသွားတဲ့ mission ရွေချက်၃ခုပေါ့။အဲ၃ခုထဲမှာအလဲကားတစ်ခုမြန်မာနိုင်ငံကိုလူသားစာနာမှုအကူအညီတွေပို့ပြီးတော့ပေးဖို့။နောက်တစ်ခုက American ကထိန်းထားတာမြန်မာပြည်ပိုက်ဆံရှိတယ်။အဲ့ဒီပိုက်ဆံကိစ္စလည်းပြောကြတယ်။ဆိုတော့ဒီလိုမျိုးရမှာလို့
။ကျွန်တော်တို့လက်ရှိအခြေအနေမှာတော့သူတို့နဲ့ချက်ချင်းရမှာမဟုတ်ပါဘူး။ဒါကတော့ဒါကတကယ့်ကိုကျွန်တော်တို့ဟိုခက်ခဲတယ်။ဥပမာလင်းပြောမယ်ဆိုရင်နောက်တစ်ခါနိုင်ငံဒီပေါ်မှာပေးတဲ့ပုံစံတွေတစ်ခုနဲ့တစ်ခုမတူပါဘူ
း။
ဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဒီဟာကကျွန်တော်ပြည်သူတွေရတင်ရတိုက်တာလည်းဖြစ်တယ်။ဒါနဲ့ပတ်သက်ပြီးတော့အများဆုံးပေးဖို့လှုပ်ဆောင်နေတယ်။လှုပ်ဆောင်မှုလိုအပ်တယ်။ဒါကြောင့်မလို့လှုပ်ဆောင်ပေးပါဆိုတဲ့အကြံကိုကျွန်တော်တင်ပြနိုင်ခဲ့တယ်။ကျွန်တော်ရဲ့တင်ပြချက်ကိုစဉ်းစားပြီးတော့ဒါလှုပ်ဆောင်မှုအတွက်ဆက်လက်သွားနေပါတယ်။ဒီနေ့တွေ့မနေ့ပြန်ပေးမယ့်အစီအစဉ်တော့မရှိပြဒါပို့ဖို့လင်းပြောတာပါဒါပေမဲ့ပေးဖို့လိုအပ်တယ်ဆိုတော့အကြောင်းအရာရင်ပေးမယ်ဆိုရင်ကျွန်တော်တို့ ਨੇ ထိရောက်စွာအသုံးပြုနိုင်တယ်ဆိုတော့ NUG နဲ့ဒီဒီမိုကရေစီလှုပ်ရှားမှုဘိုင်းဒီမှာကျွန်တော်တို့ရဲ့စီစဉ်ဆောင်ရွက်မှုပြောထားတဲ့အတွက်တို့ ਨੇ ထည့်သွင်းစဉ်းစားမှုတော့ရှိလာပါမှာ
ဟုတ်ကဲ့ငြင်းငြင်းတော့မရနိုင်ဘူးဒါပေမဲ့ရမယ်ဆိုတော့ညှော်လင့်ချက်မျိုးဟုတ်မင်းပို့ပြီးတော့အားကောင်းစေလာ
ပို့ပြီးတော့အားကောင်းစေပါတယ်တစ်ချိန်တည်းမှာ ਨੇ ကျွန်တော်တို့အနေနဲ့ဒီအားမျိုးတွေမကပဲနဲ့အခုဆိုရင်ကျွန်တော်ဘာမပေးနဲ့ပတ်သက်ပြီးတော့เนาะတို့တိုးတက်မှုရှိလာတယ်။အဲ့ဒီမှာလဲကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်လို့ကူညီမှုကိစ္စတွေပါတယ်။နောက်တစ်ခါကျွန်တော်တို့ဒီနှစ်မှာချထားတဲ့ appropriation bill ဆိုတာရှိပါတယ်။ဒီမှာဆိုလို့ရှိရင်လဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပို့မှုပြီးတော့ budget ချထားတဲ့အကြောင်းအရာတွေကျွန်တော်လုပ်ဆောင်နေတာရှိတယ်။အဲ့တော့ဟိုဘက်အပိုင်းကိုကျွန်တော် separate တွန်းလှန်တွန်းနေတယ်။ရအောင်လဲကျွန်တော်တို့လုပ်မယ်။ဒါပေမဲ့ဒီအချိန်တွင်းမှာလဲလက်ရှိလုပ်ဆောင်နေတဲ့ဒီမိုကရေစီလှုပ်ရှားမှုတွေလူသားချင်းစာနာမှုအကူအညီတွေနောက်တစ်ခါတိုက်ပွဲဝင်အင်အားစုတွေရဲ့ဟိုအားတွေပုံမှုအားကောင်းမှုတွေယာယီလက်ရှိမှာတော့ဒီငွေတွေကကျွန်တော်တို့ရက်လက်ရှိကိုရရှိမှာဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒါဥက္ကမင်းတို့ဘက်ကယူရမရှင်ခီးစင်ရဲ့ယူရချက်ပုံမှုနဲ့ကိုဘက်ကတင်ကြရတယ်သူဘက်ကပြန်ဆူနေတယ်။အဲ့ဒါအပြင်ပေါ့လေနော်။ American တောင်ရှိသူတွေနဲ့တွေ့တဲ့အခါမှာဥက္ကမင်းတို့ဒီမှာတခြားပြည်စုံဝဲတွေတွေ့တဲ့အခါမှာသူတို့ဘက်ကနေပြီးတော့လက်ရှိမြန်မာနိုင်ငံရဲ့ဆရာနာသိမှုအခြေအနေဒီဆရာနာသိမှုတော်လှန်ရေးမှာဟလာဥဆောင်လှုပ်ရှားနေကြတယ်ကောမမင်းတို့လို NGO အစိုးရအဖွဲ့တာဝန်ရှိသူတွေတခါတခြားအဖွဲ့အစည်းတွေဒီလှုပ်ရှားမှုတစ်စုံလုံးတခါတိုင်းပြည်အခြေအနေတစ်စုံလုံးနဲ့ပတ်သက်ပြီးတော့ဗောနော်သူတို့ဘက်ကဟလာအစိုးရရင်ဆုံးလို့ဆိုတဲ့ကိစ္စမျိုးသူတို့ဘက်ကစိတ်အဝင်စားဆုံးလို့ဆိုတဲ့ကိစ္စမျိုးဒါမှမဟုတ်ရင်သူတို့ဘက်ကနေပြီးတော့တွန်းအားပေးတာဒီလိုလုပ်ပေးပါလားဟိုလိုလိုပဲလူမလုပ်ဘူးလားဟိုလိုလိုစသလို့မျိုးပေါ့နော်။ဘာများပြောတာရှိလဲပေါ့မလို့
အခုဆိုလို့ရှိရင်ကျွန်တော်တို့ဒီစီးပွားရေးပိတ်ဆို့မှုတစ်ခုပြီးတစ်ခုတိုးလာတယ်အခုဒါပေမဲ့ရေနံနဲ့တဘာဝတက်မှုနဲ့ပတ်သက်ပြီးတော့ဒီပိတ်ဆို့မှုသူတို့အမေရိကန်အစိုးရမချသေးဘူးအဲ့တော့သူတို့ဘက်ကဆိုရည်နာကတကယ်လို့များချလိုက်မယ်ဆိုရင်မြန်မာပြည်သူတွေနဲ့တိတက်ပုံမှုစိုးရတဲ့လူမှုဒုက္ခတွေကြုံနိုင်မလား။နောက်တော့ကအများပြည်သူအများကိုလှုပ်ဆောင်တဲ့အခါမှာဟိုစီးပွားရေးကြက်တဲမှုကြောင့်တခြားပြည်သူတွေအတွက်ပုံမှုစိုးကျိုးဖြစ်စေနိုင်မလားတဲ့ဆိုရည်မှုဆွေးနွေးနေတယ်ဆိုတော့ကျွန်တော်သိရတယ်။အဲ့တော့ကျွန်တော်တို့ပြောတာတော့ရှင်းရှင်းလေးပါ။ကျွန်တော်တို့ဟိုသူတို့ကဒီလိုမျိုးတဘာဝတက်ငွေတွေရေနံတွေကိုပိတ်လိုက်တဲ့အတွက်မြန်မာပြည်မီးမောင်ကျသွားမလားဆိုတဲ့ပုံစံမျိုးပေါ့နော်။ကျွန်တော်ကပြောတယ်မြန်မာပြည်သူတွေကလက်ရှိမှာအခုတည်းကမီးမောင်ကြနေပါပြီခဏခဏဖြတ်လိုက်နေတော့ဖြစ်နေတာဒီ guest တွေဘာတွေပိတ်မှာမဟုတ် MOG ကိုပိတ်မှာမဟုတ်တစ်ချိန်တည်းမှာမြန်မာပြည်သူတွေနဲ့ကျွန်တော်တွေ့ဆုံတဲ့ခါမှာသူတို့ကပြောပါတယ်လက်ရှိမှာကြားရောက်တဲ့မီးပြတ်တဲ့ကိစ္စတဲ့ဆာလို့ရှိရင်เนาะအနာဂတ်ကမ္ဘာမြန်မာနိုင်ငံမှာလုံးဝအလင်းရောင်မရှိဘဲနေရမယ့်စစ်အာဏာရှင်စနစ်အောက်ကိုပြန်မသွားချင်ဘူးဆိုတဲ့အတန်ကိုပြောတဲ့ခါမှာဒါကိုသူတို့တော်တော်ဟိုစဉ်းစားစရာဖြစ်သွားတဲ့အရာမျိုးပေါ့เนาะ
ဘုရားမင်းမထွားပြောသွားတဲ့အထက်မှာ NG ဆိုရကိုတန်မာကြီးကဒီချက်ပို့ပြီးတော့အိမ်မက်ပြဖို့ဆိုတဲ့ကိစ္စပါပါတယ်။ဒါနဲ့ပတ်သက်လို့ရောဘုရားမင်းအားရစရာတစုံတစ်ခုရခဲ့ပါ
။ပြောမယ်ဆိုရင်တော့ကျွန်တော်တို့ယာနှုံးပြတော့မရဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့ NG အစိုးရကိုတရားဝင်အစိုးရဖြစ်အတိမတ်ပြဖို့မှာအများကြီးအခက်အခဲရှိပါတယ်။
ဟုတ်ပါတယ
်။ဒါကပါလဲဆိုတော့ဟိုဒါနိုင်ငံတကာရဲ့လှုပ်ထုပ်လုပ်ကြီးနဲ့သူတို့ရဲ့အတိမတ်ပြဖို့ပေါ့။အဲဒါကြောင့်မို့ကျွန်တော်တို့စိတ်တက်ကြရမလို့ပါအစိုးရအဖြစ်အတိမှတ်မပြုပေမဲ့အစိုးရကဲ့သို့ဆက်ဆံမှုကအလုံးမြင်တဲ့အတိုင်းပါပဲကျွန်တော်တို့ရဲ့ delegation ကို NUG ရဲ့ delegation ဖြစ်တရားဝင်တွေ့ဆုံနေတကယ့်ကိုကျွန်တော်တို့ရဲ့ပြောကြားချက်နဲ့ကျွန်တော်တို့ရဲ့တောင်းဆိုတဲ့အချက်တွေကိုလေးစားတယ်လိုက်နာတယ်အကောင့်ထဲပို့မယ်ဒါကကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဟိုအစိုးရအဖြစ်အတိမှတ်မပြုပေမဲ့အစိုးရကဲ့သို့ဆက်ဆံနေတွေ့ဆုံနေဒီလိုမျိုးတွေ့ဆုံမှုတွေနောက်ထပ်ထပ်ပြီးတော့ဖြစ်ပါလိမ့်မယ
်ဟုတ်ကဲ့အခုဘုရားမင်းပြောသွားတော့ကိုကျွန်တော်နားထောင်ခဲ့တာကြာဒီတော့ဖြစ်စီဒီကိုယ်စလဲဖွဲ့ခီးစင်နဲ့ပတ်သက်လို့ဘုရားမင်းအနေနဲ့အတိုင်းအတာတစ်ခုအထိဂျင်းနဲ့အားမှုရှိတယ်လို့ကျွန်တော်အဲ့လိုခံစားမိပါတယ်ဆိုတော့အဲ့ဒီဂျင်းနဲ့အားရတဲ့အတိုင်းအတာပမာဏကိုကျွန်တော်ကအဆင့်လေးဘုရားမင်းကိုတတ်မှတ်ပေးစေချင်တယ်အလောက်အဆင့်ထိဂျင်းနဲ့အားရမှုရှိပါတယ်ဆိုတော့ပါဆိုကျွန်တော်တို့အဲ့ဒါတုံညာကစိတ်အပြည့်ဆုံးကိုကတော့အားအရဆုံးအဲ့ဒီကြားထဲမှာတုံညာနဲ့ကိုကြားထဲမှာအဆင်ပြေပါဆိုဦးမမင်းဘယ်လောက်ပြေပါမလဲ
ကျွန်တော်တို့ကိုဒီမှာအတိအမှတ်ပြုပြီးတွေ့ဆုံနေဖြစ်နိုင်တဲ့ကိစ္စတွေကိုအပြန်အလှန်ဆွေးနွေးခွင့်ရတယ်ကမလာခင်ကကျွန်တော်တို့ကအောက်မှတ်ကရပြီးသားပါဒါအစိုးရကပြောမယ်ဆိုရင်အောက်မှတ်ရထားပြီးသားဖြစ်တယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဟိုသူတို့ရဲ့ပြောဆိုမယ်ဆိုတဲ့အချက်တွေပူပေါင်းလှုပ်ဆောင်မယ်ဆိုတဲ့အချက်တွေကုညီမယ်ဆိုတဲ့အချက်ကိုကြည့်မယ်ဆိုရင်တော့ကျွန်တော်တို့ကဟိုအော်အမှတ်60လောက်ကျွန်တော်ပေးနိုင်ပေးချင်ပါတယ
်0 to 9
months 6 or ပေးချင်တယ
်ဟုတ်ကဲ့ပါ
နောက်တစ်ခုကတော့တကယ်တမ်းအကောင့်ထဲပေါ်မှုကကျွန်တော်တို့တကယ်ကြုံတွေ့ရပြီအလင်းမြန်တဲ့အကောင့်ထဲပေါ်ပြီးတော့လုတ်ဆောင်နိုင်လို့ကျွန်တော်ဂုံနှုတ်မှတ်ရတဲ့အထိကိုကျွန်တော်85လောက်ထိကျွန်တော်ပေးချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျအခုလိုအချိန်ကြီးပြဆိုပြီးတာကျေးဇူးထူးတင်ပါတယ်ဘောမျိုးမင်
းဟုတ်ကဲ့ကျေးဇူးတင်ပါကိုကျော်သိန်း
ကိုကျော်သိန်းဆွေးနွေးတင်ဆက်တဲ့အင်္ဂါညဆွေးနွေးပွဲစကားဝိုင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA ရဲ့ဘူဒူးနေမနက်ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။အခုတော့
ကဘာတလွားခရီးသွားအစီအစဉ်ကိုတင်ဆက်ကြပါမယ်။တောင်အာဖရိကနိုင်ငံကိပ်တောင်မြို့ကစားတောက်ဆိုင်တစ်ခုဟာဂင်းနစ်စာအုပ်မှာစံချိန်တင်ရလောက်အောင်အမျိုးအမဲများလွန်းလာတဲ့ဒီ milk shake ရတာစုံတွေကိုရရှိနိုင်ပါတယ်။ကဘာတလွားခရီးသွားအစီအစဉ်ကနေမဆုမြတ်မွန်တဲ့အတူသွားပြီးတော့မြည်ကြည့်အောင်ပါခင်ဗျာ။
ထူးခြားတဲ့နောက်ခံသမိုင်းနဲ့လှပတဲ့ရှုခင်းအလှတွေကြောင့်တောင်အာဖရိကနိုင်ငံဟာကမ္ဘာလှည့်ခီးသွားဧည့်သည်တွေကိုဆွဲဆောင်ထားတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။စပွဲမျက်နှာပြင်လိုမျက်နှာပြင်အပြန့်ဖြစ်နေတဲ့အထင်ကရ Table Mountain တောင်ကြီးရှိတဲ့ Cape Town မြို့ကိုသွားလည်သူတွေအနေနဲ့အရသာဆုံး Milkshake တွေကိုတောက်နိုင်တဲ့နေရာတစ်ခုရှိနေပါပြီ။တစ်နှစ်ကိုဧည့်သည်25သန်းလောက်လာကြတဲ့ Victoria and Alfred Waterfront ကမ်းလှမ်းနေရာမှာဖွင့်ထားတဲ့Gibson's Gourmet Burgers and Ribs ဆိုင်မှာဖြစ်ပါတယ်။ဒီဇိုင်နာဘာဂါမျိုးစုံနဲ့အသားကင်ရောင်းတဲ့ဒီဇိုင်မှာ Guinness ကမ္ဘာစံချိန်တင်ရလောက်အောင်ကို Milkshake အမျိုးပေါင်း208မျိုးမှာယူတောင်းနိုင်ကြပါတယ်။အချိုကျိုက်သူတွေအတွက်မယိုးရအောင်လို့အရသာမျိုးစုံရတဲ့ Milkshake တွေထဲမှာဝါမဆိုးတဲ့သူတွေအတွက် Fat Free Milkshake မျိုးတွေ၊သစ်သီးနဲ့ဖြော်တဲ့ Milkshake မျိုးတွေ၊ဒိန်ချင်နဲ့ဖြော်တဲ့ Milkshake မျိုးတွေ၊တခါတက်တက်လွတ်စားသူတွေအတွက် Vegan Milkshake မျိုးတွေနဲ့မကဘဲအရက်ပါတဲ့မြောက်ဆိတ်မျိုးပါအစုံရနိုင်တာပါအမေရိကန်ကဘာဂါနဲ့အသားခင်ဆိုင်တွေပုံစံမျိုးလုပ်ထားတဲ့ Gibson's Burger ဆိုင်မှာဆိုင်စားဖွင့်တဲ့ကမြောက်ဆိတ်တွေကိုရောင်းခဲ့တာဖြစ်ပါတယ်အားပေးသူတွေကြောင့်အခုလောက်အမျိုးအစားအစုံနဲ့ကမ္ဘာစံချိန်တင်ရလောက်တဲ့အထိဖြစ်သွားတာလို့ဘူးတွဲဆိုင်ပိုင်ရှင်ကရှင်းပြပါတယ်
When we initially opened up a restaurant, we had about 40 milkshakes, and because they were so popular
ကျွန်တော်စားတော့ဆိုင်စားဖွင့်နေတော့တော့ milkshake အမျိုးအစား40လောက်ရောင်းပါတယ်တိတ်လူကြိုက်များတော့အမျိုးတရာတရားကနေပြီးတော့150နောက်200နောက်ဆုံး208မျိုးထိဖြစ်သွားတာပါ။ငါးနှစ်အတွင်းမှာလည်းအမျိုးမယ်တွေအခုလောက်ထိမရသွားတာပါ
။နိုင်ငံတကာမှာစီးပွားအဖြစ်ရောင်းတဲ့ milkshake တွေထဲမှာအမျိုးအစားအများဆုံးရနိုင်တဲ့နေရာအဖြစ်2019ခုနှစ်တုန်းက Guinness ကမ္ဘာစံချိန်မှတ်တမ်းစာအုပ်ထဲမှာစာရင်းဝင်ခဲ့ပါတယ်။အမျိုးအစား208မျိုးဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်ဖို့အတွက်တာဝန်ပေးခံရတဲ့အကဲဖြတ်ဆိုင်9ယောက်ထဲကတယောက်ကတော့တောင်အာဖရိကနိုင်ငံကနာမည်ကြီးစဖို့မှုကြီးပီကော့ဖ်ဝတ်ဖြစ်ပါတယ်။ဆိုင်မှာရောင်းတဲ့ milkshake တစ်ခုချင်းစီရဲ့အရသာကိုသူနဲ့အတူဒိုင်းနှစ်ယောက်က9နာရီခွဲလောက်ကြာအောင်မြည်ပြီးတော့မှဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ
်။ As each milkshake came out it was numbered and my job was to make sure that I had the list of ingredients.
ကျွန်တော်တောင်အာယူလာမြ milkshake တိုင်းကိုနံပါတ်မှတ်အဲမှာပါလာတဲ့အရသာတွေကပေးထားတဲ့ပါဝင်ပစ္စည်းစီးရင်တိုင်းမှန်ရလားဆိုတာကိုစစ်ရတာပါ။စီးရင်ထဲမှာပါတဲ့အတိုင်းရတာမှန်ကျွန်တော်မြည်ပြီးသွားရင်တော့နောက်တိုင်းနှစ်ယောက်ကတခုရင်းစီကိုထပ်မြည်ပြီးစစ်ဆေးပါတယ် milkshake 208မျိုးလုံးရဲ့ရတာတွေကိုကျွန်တော်တို့မြည်ကြည့်ရတာဖြစ်ပါတယ
် American မှာ burger နဲ့ milkshake ဆိုင်တွေခေတ်စားခဲ့ချိန်1930ပြည့်နှစ်ပိုင်းတွေတုန်းက milkshake ထည့်ပေးတဲ့ခွက်အရှိပုံစံအတိုင်း Gibson's burger ဆိုင်မှာရောင်းတဲ့ milkshake အများစုကိုထည့်ပေးပါတယ်ဒီဆိုင်က milkshake တွေအကြောင်းလူမှုကွန်ရက်တွေပေါ်မှာပါရေပန်းစားနေလို့တကူးတကလာတော့ကြသူတွေလည်းမနှဲပါဘူး
We came here for the milkshakes and the variety. I saw them on Instagram and I just
milkshake ရတာမျိုးစုံရတယ်ဆိုတာ Instagram ပေါ်မှာတွေ့လို့မဖြစ်ဖြစ်အောင်ဒီကိုလာပြီးတောက်ကြည့်မယ်ဆိုပြီးကျမတို့လာခဲ့တာပ
ါလူမှုကွန်ရက်ပေါ်မှာတွေ့လို့လာတာမှန်ပေမဲ့ဆိုင်ရောက်တော့ရနိုင်တဲ့ milkshake အမျိုးအမဲတွေများလွန်းလို့ဘာမှရမှန်းတော့မသိအောင်လို့ရွေးချယ်ရခက်လာတယ်လို့စားတောက်ဆိုင်လာသူတွေကပြောကြပါတယ
် We saw a Facebook ad about the Guinness Book of World Records that over 207 milkshakes are decided
milkshake ရတာ208မျိုးနဲ့ Guinness စာအုပ်မှာစံချိန်တင်နေဆိုတာ Facebook ပေါ်မှာတွေ့ရလို့ဒီကနေ့ဒီကူလာမယ်လို့ဆုံးဖြတ်ပြီးလာခဲ့ကြတာပါကျွန်တော်မျှော်လင့်ထားတာတဲ့အများကြီးကိုတာလွန်နေပါတယ်ဒီမှာရှိသမျှ milkshake တွေအားလုံးကိုတောက်နိုင်ဖို့အမြန်ဆုံးထက်လာနိုင်အောင်ကြိုးစားပြီးတော့လာအောင်ပါပါ
1930 1940ပြည့်နှစ်ပိုင်းတွေကအမေရိကန်မှာ soda shop, malt shop လို့ပြောတဲ့စားတောက်ဆိုင်တွေဟာလူငယ်တွေစနစ်တင်းကနေစူးကြတဲ့ဆုံရက်နေရာတွေအဖြစ်ခေတ်စားခဲ့တာပါအဓိက soda ရေတွေရေခဲမုန့်တွေ milkshake တွေအဖြစ်ပေါ့ပေါ့ပါပါစားနိုင်တဲ့အသားညက်ပါမုန့်တွေရောင်းတဲ့ဆိုင်တွေဖြစ်ပါတယ်ရေခဲမုန့် no cream နဲ့တခြားအချို့မျိုးစုံရောထည့်ဖြော်တဲ့ milkshake တွေဟာ19ရာစုမှာတည်းကစပြီးရှိခဲ့တာပါဒီနေ့မှတော့ကိုစိတ်ကြိုက်အမေရိထည့်ပြီးတော့အရသာကိုလိုသလိုဖန်တီးနိုင်တဲ့ milkshake မျိုးတွေခုလိုဆိုင်မှာမှာယူတောင်းနိုင်ကြပါပြီ
I drank a chocolate peppermint milkshake in late
20 ကျွန်မအခုတောင်းနေတာ chocolate pepper mint အရသာ milkshake ဖြစ်ပါတယ်ကမ္ဘာမှာအမျိုးမယ်အများဆုံး milkshake တွေဒီမှာရပါတယ်ကျွန်မတို့တော့တစ်ခါလာတစ်မျိုးရွေးချယ်စရာရှိတဲ့အတွက်သိကိုသဘောကျပါတယ် အခေါက်တိုင်းမတူတဲ့အရာသာတောက်နိုင်မှာတိတ်ကိုကောင်းပါတယ်
။တောင်အာဖရိကနိုင်ငံကိပ်တောင်မြို့က Gibson's Gourmet Burgers and Ribs ဆိုင်မှာဘာဂါနဲ့အသားခင်ကိုအဓိကရောင်းတာဖြစ်ပေမဲ့များပြားလာတဲ့ milkshake အမျိုးအစားတွေကြောင့် Guinness စံချိန်မှတ်တမ်းစာအုပ်မှာစာရင်းဝင်ခဲ့တာပါ။ဒီဆိုင်မှာ milkshake အရာသာတွေထွင်ကြတဲ့စက်ခိုးမှုကြီးတွေကလည်းသွားရင်လာရင်လမ်းမှာတခြားသူတွေစားတောက်နေကြတဲ့မုန့်အချိုတွေကိုမြင်ရတာကနေ milkshake အရသာတဲ့ဘယ်လိုထွင်ရင်ကောင်းမလဲဆိုတဲ့အကြံကိုရတယ်လို့ပြောကြပါတယ်။အချိုနဲ့ရေခဲမုန့်ကြိုက်သူတွေအတွက်ကတော့ရေခဲမုန့်အရသာဆုံးထူးခြားတဲ့မုန့်အချိုမျိုးစုံရောထားတဲ့အရသာထူးလာတဲ့ milkshake တွေတောက်ရဖို့အတွက်ဒီဆိုင်ကိုတကူးတကလာနေကြပါရဲ့ရှင်။ကျွန်မဆူမြတ်မွန်ပါ။
မဆူမြတ်မွန်တင်ဆက်တဲ့ကမ္ဘာတလောခရီးသွားအစီအစဉ်ကိုနားဆင်ကြရပါခင်ဗျာ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာဒီမွေးနေ့လက်ဆောင်ဒေသချင်းတောင်းညင်နဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာပို့ဒူးနေ့ဒီကနေ့ည9:20အထိ VOA အစီအစဉ်တွေကိုထုတ်လွှင့်တဲ့အခါလိုင်းလိုမီတာ3251လိုင်းလက်190တို့ကနေဖမ်းယူနားဆင်နေပါတယ်အဲ့ဒီခါမှာတော့ဒီဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ဒေါက်တာတန့်စော်ရဲ့လူထုနဲ့ကျန်းမာရေးကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုမှတ်တင်ကြီးထိုက်ကပြောပြမှာဖြစ်ပါတယ်ဗျာ
။ရုရှားရဲ့မြင့်မြတ်တဲ့ရီမှန်းချက်တွေလို့တုံ့နှုံပြီးဒီရီမှန်းချက်တွေပြည့်မီတဲ့အထိယူကရိန်းနိုင်ငံအပေါ်ရုရှားဘက်ကအပြင်းထန်ဆက်လက်တိုက်ခိုက်သွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကအင်ကာနေ့မှာအခိုင်အမာပြောပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေရဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေဟာလည်းအမေရိကန်နဲ့မဟာမိတ်တွေထံတံပြန်တက်ရောက်မှာဖြစ်တယ်လို့လည်းရုရှားသမ္မတကအခိုင်အမာပြောပါတယ်။ယူကရိန်းနိုင်ငံရှာနိုဗယ်နျူကလ িয়ার ဓာတ်အားပေးဆက်ရုံအနီးကအန်ဒီယယ်ရှိတဲ့ပစ္စည်းတွေကိုရုရှားတို့ခိုးယူသွားတာကိုရည်ညွှန်းနေတဲ့အသစ်ထွက်ပေါ်လာတဲ့ဓာတ်ပုံတွေကြောင့်ယူကရိန်းကပစ္စည်းတွေကိုရုရှားတို့ခိုးယူလူရည်နေမှုအတိုင်းတာကပိုပြီးထင်ရှားပေါ်လွင်လာပါတယ်။ဒါ့အပြင်ခိုးယူလာတဲ့ပစ္စည်းတွေကိုရုရှားစစ်သားတွေကအင်ကိုစားရိုက်ကနေပို့နေတဲ့ဘယ်လာရုစ်နိုင်ငံကရတဲ့နောက်ထပ်ဓာတ်ပုံကြောင့်လည်းတက်တေကပိုပြီးခိုင်မာပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒီမိုကရေစီလူ့အခွင့်အရေးနဲ့အလုံသမားရေးရာဌာနက2021ခုနှစ်အတွက်နိုင်ငံအလိုက်လူ့အခွင့်အရေးဆိုင်ရာအစည်းအဝေးခန်းစားကိုဧပြီလ12ရက်နေ့ကထုတ်ပြန်လာမှာမြန်မာနိုင်ငံတွင်းဆိုးရွားလှတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်။စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအရက်သားတွေအကျဉ်းသားတွေနဲ့တခြားသူတွေကိုအာဏာသုံးပြီးတရားဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုဆိုင်ရာအစီရင်ခံချက်တွေအများအပြားရှိကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့တည်ဆုံးခဲ့ရသူများအထောက်ထားတွေနဲ့တကွအစီရင်ခံစာမှာဖော်ပြထားပါတယ်။တချို့သောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေဒါမှမဟုတ်လေအဖွဲ့ဝင်တွေဟာလည်းလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့ကြောင်းကိုလည်းအထောက်ထားတွေနဲ့အတူအမေရိကန်နိုင်ငံခြားရေးဌာနအစီရင်ခံစာကဖော်ပြထားပါတယ်ရှင်။အမေရိကန်လေရင်တင်သင်္ဘောကြီးတစ်စင်းဟာ2019ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်နေတောင်ကိုရီးယားကံယူထံအနီးကိုရောက်ရှိနေပါပြီ။မြောက်ကိုရီးယားဘက်ကမကြသေးခင်ကတာဝစ်ပစ်ဒုံးကျည်ဆန့်သက်ပြီးနောက်ပိုင်းအမေရိကန်ရဲ့စစ်အင်အားတောင့်တင်းမှုကိုပြတ်တာတာလည်းဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတင်ကြီးတိုက်ပြောပြခဲ့တာပါ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Darius Smith တို့ဖြစ်ကြပါတယ်။ VO ရဲ့ဗိုလ်တုနေမနေခင်အစီအစဉ်တွေကိုလိုင်းလိုမီတာ2440 51တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.